Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်နိုဝင်ဘာလ19ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။အစီအစဉ်ဆုံးတိုင်းပြည်တွေအတွက်ရမန်ငွေဒေါ်လာတန်ပေါင်း4000ကိုအမေရိကန်ကထည့်ဝင်မယ်လို့သမ္မတဘိုင်ဒန်ကကြေညာပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားအပေါ်ပို့ပြီးတော့ရန်လိုမင်းထက်လုံနေတယ်လို့ရုရှားအစိုးရကစွပ်စွဲလိုက်ပါတယ်။ဥတုရာသီဆိုင်ရာကုလညှိနှိုင်းဆွေးနွေးပွဲမှာတော့တန့်ရှင်းစွာပြောင်းလဲအသုံးပြုရေးသဘောတူညီချက်တစ်ခုရဖို့ညှိနှိုင်းနေရဆဲရှိပါတယ
်။တိုက်ပွဲတွေရပ်သွားတဲ့ပလဲမြို့နယ်မှာနေအိမ်တွေမိရှုခန့်နေကြရတဲ့အကြောင်းသတင်းပေးပို့ချက်မြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့မိသားစုတွေကို6လတာနေထိုင်ခွင့်ပြုမဲ့တရုတ်ရဲ့ပြည်ဝင်ခွင့်အစီအစဉ်စတဲ့မြန်မာသတင်းဆောင်မတွေနဲ့အတူပဲအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရတဲ့လက်ထက်လွှတ်တော်ရဲ့အခင်းအကျင်းစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဆက်သွယ်မေးမြန်းကန်းစီးပွားရေးလူမှုရှုခင်းနဲ့သက်တမ်းရောင်းသတင်းလှော်အစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်ကပြောပြပေးပါမယ်ရှင်။
ဆယ်အစုံတိုင်းပြည်တွေအတွက်ရန်မုံငွေဒေါ်လာတန်ပေါင်း4000ကိုအမေရိကန်ကထည့်ဝင်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့ကပြောလိုက်ပါတယ
် I'm proud to announce the United States is pledging $4 billion over the next 3 years to the World Bank International Development Association
ကမ္ဘာ့ဘဏ်ရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ IDA ကိုလာမယ့်3နှစ်အတွင်းဒေါ်လာ4 billion ထည့်ဝင်ဖို့အမေရိကန်ပြည်ထောင်စုကဂရိကပွေပြူချောင်းဂုံယူစွာနဲ့ကျွန်တော်ခုကြေညာလိုက်ပါတယ်လို့သမ္မတဘိုင်ဒန်ကဘရာဇီးနိုင်ငံRio de Janeiro မှာကျင်းပနေတဲ့ G20 ခေါ်စီးပွားအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးမှာပြောကြားသွားခဲ့တာပါ IDA ဟာကမ္ဘာ့ဘဏ်ရဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးအစင်းအဆုံတိုင်းပြည်တွေရဲ့ဥရုရာသီဆိုင်ရာစီမံချက်တွေအပါအဝင်အခြေခံအဆောက်အအုံပိုင်းတည်ဆောက်ရေးစီမံချက်တွေအတွက်လည်းဈေးကွက်ပေါက်ဈေးထက်နည်းတဲ့အထူးနှုန်းနဲ့ငွေချီးပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်တမရဘိုင်ဒန်ဟာ6ရက်ကြာခီးစဉ်ဖြစ်တောင်အမေရိကကိုရောက်ရှိနေတာပါတနင်္ဂနွေနေ့တုန်းကလည်းဘရာဇီးနိုင်ငံအမေဇုံမိုးတက်တော့ကိုတွားရောက်ခဲ့ပြီးနိုင်ငံဥတုရာသီဆိုင်ရာရမုံငွေအတွက်တနည်း17 billion ထိတိုးမြင့်မယ်လို့ကြေညာခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားအပေါ်ပို့ပြီးရန်လိုရန်ပွားနေတယ်လို့ရုရှားအစိုးရကတနင်္လာနေ့မှာစွပ်စွဲလိုက်ပါတယ်။အမေရိကန်ကပေးထားတဲ့တာဝန်ပြဒုံးကျည်တွေနဲ့ရုရှားနိုင်ငံအတွင်းပြစ်ခွင့်ကိုသမ္မတဘိုင်ဒန်ကယူကရိန်းကိုပေးလိုက်တဲ့အတွက်အည်သွေးသဘောအရအခြေအနေအသစ်ဖြစ်လာပြီးတင်းမာမှုတန်တရားအသစ်ဖြစ်လာတယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောကြားလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ရုရှားသမ္မတပူတင်ကတော့အခုချိန်ထိလူသစ်ရှင်းကြားမပြောသေးပါဘူး။ဒါပေမဲ့ရုရှားကိုပြစ်မှတ်ထားဖို့ယူကရိန်းကိုခွင့်ပြုမယ်ဆိုရင်ပဋိပက္ခသဘောသဘာဝကိုပြောင်းလဲစေချောင်းအမေရိကန်နဲ့ဥရောပတိုင်းပြည်တွေဖြစ်ကြတဲ့နေတို့အဖွဲ့နဲ့ရုရှားစစ်ဖြစ်တာလို့အတိတ်ပဲရရှိတဲ့အကြောင်းရုရှားသမ္မတပူတင်ကစက်တင်ဘာလမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တနင်္လာဆရာတွေကိုပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကအဲ့ဒီကြေညာချက်ကိုပြန်လည်ညွှန်းဆိုသွားပါတယ်။ဒီမတိုင်မီအထိတော့ကီလိုမီတာ80မိုင်အဖြစ်50ဝန်းကျင်တာတို့ပြစ်ဒုံးကျည်တွေနဲ့ယူကရိန်းခါခီးဗ်ဒေသကနေနယ်စပ်ရှိရုရှားပစ်မှတ်တွေကိုပဲပြစ်နိုင်တာပါဘိုင်ဒန်ရဲ့ခွင့်ပြုချက်အရကီလိုမီတာ300မိုင်အဖြစ် 186 မိုင်အထိဖြစ်နိုင်တဲ့ ADACMS တာဝေးပြစ်ဒုံးကျည်တွေကိုယူကရိန်းကအခုခါမှာအသုံးပြုလာနိုင်တော့မှာဖြစ်ပါတယ်အရန်အစည်းအဝေးမရှိပါဘူးလို့ပါလက်စတိုင်းဒုက္ခသည်တွေအတွက် UNRWA ခေါ်ကုလသမဂ္ဂကယ်ဆယ်ရေးနဲ့လုပ်ငန်းဌာနအကြီးအကဲတနင်္လာနေ့မှာပြောကြားလိုက်ပါတယ် UNRWA ဟာစစ်တပ်ကဂါဇာအတွက်အကူအညီအားလုံးလိုလိုကိုပေါင်းစပ်ညှိနှိုင်းဆောင်ရွက်ပေးတဲ့အဖွဲ့ပါ Israel က UNRWA ကိုပိတ်လိုက်တော့အဲ့ဒီလုပ်ငန်းတွေကိုဆောင်ရွက်ပေးနိုင်တဲ့တခြားအဖွဲ့ကုလသမဂ္ဂအတွင်းမှာမရှိပါဘူးလို့အဖွဲ့အကြီးအကဲ Philip Lazzarini ကသတင်းတောက်တွေကို Geneva မှာပြောကြားလိုက်တာပါစာတိုက်ခါကုန်ကားတစ်စင်းကိုအစားထိုးလုံနိုင်ပေမဲ့ကျမ်းမာရေးစောင့်ရှောက်မှုနဲ့ပညာရေးဆိုရင်တော့တခြားအဖွဲ့မရှိပါဘူးလို့သူကပြောပါတယ်။ဂူလာတမကက UNRWA ကို1949ခုနှစ်မှာဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့လကအစ္စရေးလွှတ်တော်ကဥပဒေပြဋ္ဌာန်းအတည်ပြုလိုက်ပြီး UNRWA ကိုပိတ်ခဲ့ပြီးတဲ့နောက်ဇန်နဝါရီ28မှာအသက်ဝင်လာမှကိုတားဆီးပေးဖို့ဂူလာတမကကိုလာဇာရီနီကတောင်းဆိုထားပါတယ်။ UNRWA အဖွဲ့ဟာဂါဇာအနောက်ဘက်ကမ်းဒေသလက်ဘနွန်ဂျော်ဒန်နဲ့ဆီးရီးယားမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်6သန်းနီးကိုပန့်ပိုးကူညီနေတာပါ။အစ္စရေးကိုဟားမတ်ဆာအောက်တိုဘာ9ရက်တိုက်ခိုက်ရမှာ UNRWA ဝန်ထမ်းအကြအဖြစ်13000ရှိတဲ့နဲ့6ယောက်ပတ်သက်ခဲ့တယ်လို့အစ္စရေးကစွပ်စွဲခဲ့ပါတယ
်။ VOA မြန်မာရဲ့မနေ့ကင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူမှုမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean ဂျိုရု channel 101ဒါမှမဟုတ်လေ Thaicom 6 Joru channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။ view ရုပ်သံရဲ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြေညာနေတာပါ။သဘောတူညီချက်ရရှိအောင်ဆောင်ရွက်ကြဖို့ညီနိုင်ဆွေးနွေးသူတွေကိုတိုက်တွန်းရင်းကုလသမဂ္ဂဥတုရာသီဆိုင်ရာညီနိုင်ဆွေးနွေးပွဲကိုတနင်္လာနေ့ကဆက်လက်ကျင်းပခဲ့ပါလိမ့်။တရားဝင်ကြတဲ့အဖွဲ့အားလုံးဘုံခြေခံတူညီချက်နဲ့ညီလာအောင်ရှေ့ကိုလှမ်းနိုင်မှသဘောတူညီချက်ရရှိနိုင်ပါမယ်လို့ဂူလာသမကဥတုရာသီပြောင်းလဲမှုဆိုင်ရာအလုံးမှုဆောင်တွင်းမှုစိုက်ဘွန်စတီးလ်ကပြောပါတယ်။ဥတုရာသီပြတ်လာတာကြောင့်နှင်းနမှုရော့ကြေးပေးရေးပြောင်းလဲလာတာနဲ့အညီတိုင်းပြည်ကိုတည်ဆောက်နိုင်ရင်းနဲ့ရုပ်ကျွင်းလောင်စာကနေတန့်ရှင်းစွမ်းရင်ပြောင်းပြီးအသုံးပြုနိုင်ရေးအတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကိုပေးရမယ့်ငွေကြေးပမာဏကိုအငင်းပွားနေကြတာပါ။ဖွံ့ဖြိုးဆဲနိုင်ငံများအုပ်စုတစုကအဲ့ဒီပမာဏကို 1.3 trillion အစိုးပြုပေမဲ့ချမ်းသာတဲ့တိုက်ပြည်တွေကတော့ဘလောက်ဆိုတာကိုမပြောသေးပါဘူး။ကျွမ်းကျင်သူတွေကတော့တစ်ထရီလီယံဝန်းကျင်ခန့်မှန်းထားကြပါလေ။ဝရုရာသီဆိုင်ရာအချက်အလက်ပေါ်အပြုသဘောဆောင်ဂတိကဝတ်ပေးကြဖို့ထိပ်သီးအစည်းအဝေးတက်နေကြတဲ့ G20 ခေါ်စီးပွားရေးအကြီးနိုင်ငံ20ကို COP ဥက္ကဋ္ဌဘာဘယက်ခတိုက်တွန်းလိုက်ပါလေ။ဒီပြိုင်ထဲမှာပဲပါရီဆွေးနွေးပွဲသဘောတူညီချက်တောင်းနှင်းစေခဲ့တဲ့ American, South Korea, Japan နဲ့ Turkey နိုင်ငံတွေကို COP29 လှုပ်ရှားသူတွေကဆန္ဒပြခဲ့ကြပါလေ။တရုတ်ရုရှားကုန်သွယ်ရေးကဥရောပလုံခြုံရေးပေါ်ဓာတ်ရိုက်တက်ရောက်မှုရှိတယ်လို့နယ်သာလန်နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြောလိုက်ပါတယ်။ယူကရိန်းစစ်ကိုရုရှားတိုက်နိုင်အောင်အဓိကလှုပ်ပေးနိုင်သူအဖြစ်မြောက်အာတလန္တိတ်စီးရင်မာမိတ်နိုင်ငံများဖွဲ့နေတို့ကတရုတ်ကိုရှုမြင်ပါတယ်။ရုံပါဝင်ရုရှားလက်ထက်တွေအတွက်လိုအပ်တဲ့အစိတ်ပိုင်းတွေကိုတရုတ်ကုမ္ပဏီတွေကရောင်းချပေးနေတာကိုအကြောင်းပြုပြီးဘရပ်ဆဲလ်မှာကျင်းပမဲ့ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာတိုက်ပြီးမှနယ်သာလန်နိုင်ငံခြားရေးဝန်ကြီးကက်စပါ ဗဲလ်ကန်ကခုလိုပြောလိုက်တော့ပါတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်းကြီးနဲ့ဒါကိုနှစ်ခါပြောခဲ့ကြောင်းဥရောပကဒါကိုလှုပ်တင်တဲ့အကြောင်းဥရောပလုံခြုံရေးပေါ်တိုက်ရိုက်တက်ရောက်နေတာကိုတရုတ်ကအသိမှတ်ပြုသိမြင်လာတဲ့ကိစ္စဖြစ်တယ်လို့ Vatican ကဆိုပါတယ်။အခုလိုရုရှားကိုတရုတ်ကပံ့ပိုးနေတာပေါ်ဘာလှုပ်တင်တယ်လဲဆိုတာကိုတော့ဥရောပနိုင်ငံရဲ့ဝန်ကြီးတွေနဲ့သူဆွေးနွေးမယ်လို့ပြောပါတယ်။ယူကရိန်းစစ်မှာရုရှားကိုနိုင်ငံခြားကထောက်ကူနေတာနဲ့ပတ်သက်လာရင်အီရန်ဖြစ်ဖြစ်မြောက်ကိုရီးယားဖြစ်ဖြစ်တရုတ်ဖြစ်ဖြစ်ဆွေးနွေးရပါလိမ့်မယ်လို့နယ်သာလန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်ခင်ဗျာ။မြောက်ကိုရီးယားနဲ့ရုရှားတို့စစ်ရေးပူးပေါင်းဆောင်ရွက်မှုကိုအဆုံးသတ်ဖို့တောင်ကိုရီးယားတံတားကတောင်းဆိုလိုက်ပါတယ်။ဘရာဇီးနိုင်ငံရဲ့ရီယိုဒီဂျနဲလ်မှာကျင်းပနေတဲ့ G20 ခေါ်စီးပွားရေးအကြီးနိုင်ငံ20ထိပ်သီးအစည်းအဝေးမှာယွန်းဆော့ကယူကခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့တောင်ကိုရီးယားတံတားယူကအင်္ဂါနေ့မှာသတင်းထုတ်ပြန်ပါတယ်။အင်အားသုံးပြီးလက်ရှိအနေအထားတွေကိုပြောင်းလဲတာပေါ်သားစီနိုင်မနိုင်ကိုအနာဂတ်ယူကရိန်းရှစ်ဘွက်ကစမ်းသပ်ပါလိမ့်မယ်လို့လည်းသူကဆိုပါတယ်။ရုရှားတဲ့ကိုတာဝေးပြစ်ဒုံးကြီးတွေပြစ်ခတ်ခွေယူကရိန်းကိုပေးမဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကတောင်ကိုရီးယားနိုင်ငံကိုကြိုတင်ပြောကြားခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုးမြို့မှာရှိတဲ့တမရယုံကိုကူကပြီးတောင်ကိုရီးယားသတင်းဌာနယွန်ဟပ်ကအင်္ဂါနေ့မှာပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ကရုရှားတဘာဝအရင်းမြစ်ဝန်ကြီးအလက်ဆန်ဒါကော့စလော့ဖ်ကိုတနင်္လာနေ့မှာတွေ့ဆုံခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင်းသတင်းဌာန KCNA ကအင်္ဂါနေ့မှာပြောလိုက်ပါတယ်။
ဥတီမောင်တမရှင်ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ပလဲမျိုးပေါ်မှာတိုက်ပွဲတွေရပ်တန့်သွားပြီဆိုပေမဲ့နေအိမ်မီးရှို့ခံရတာတွေဆက်တက်ရှိနေတယ်လို့ဒေသခံတို့ကပြောပါတယ်။ပြီးခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ပေးရှောင်နေရသူတွေမှလည်းရက်သတင်းဖတ်ကြားလာတာနဲ့အမျှစာဝန်တွေရေခက်ခဲနေကြပါတယ်။စကိုင်းတိုင်းပလဲမျိုးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြပေးပါမယ်ရှင
်။တိုက်ပွဲပြင်းထန်ခဲ့တဲ့ပလဲမျိုးမှာကာကွယ်ရေးတပ်ဖွဲ့တွေဆုတ်ခွာသွားပေမဲ့မြို့ပေါ်နေရာတချို့ကနေအိမ်တွေကိုစစ်ကောင်စီတပ်ဖက်ကမီးရှို့ရာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ပလဲမျိုးပေါ်မှာတော့စစ်ကောင်စီကပြန်လည်စုမိုးထားပြီးနေအိမ်ဖောက်ထွင်းခံရတာတွေလည်းရှိတယ်လို့ပြောပါတယ်။ပလဲမျိုးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပလဲမျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့အတာဝန်ရှိသူတဦးကအခုလိုပြောပါတယ
်။မြို့ပေါ်မှာရှိတဲ့ပြည်သူတွေရဲ့နေအိမ်တွေကပစ္စည်းတွေကိုဆက်ကဆအတွေကသူတို့လိုအပ်တဲ့ပစ္စည်းတွေအကုန်လုံးကားနဲ့လဲယူပြီးတော့အိမ်နေမီးရှို့ခြင်းခံရပါတယ်ဗျ။ အင်းကြီးကျွန်တော်မန်းရရတော့40လောက်တော့ရှိတော့ခင်ဗျာကွက်ကြားတွေရှို့နေတာပေါ့ဗျာမြို့ပေါ်မှာတိုက်ပွဲတော့မရှိတော့ပါဘူးခင်ဗျာတဖန်တကတလေဒုံးနဲ့လာချတာပါညာတော့ရှိသလိုရပါတော့နော်တရင်ကြတာပေါ့ဟုတ်လောလောကဲသူတို့မြို့ပေါ်မှာဆက်လက်ပြီးတော့ရှို့မှုထားပါတယ်အဲရှင်ရရတော့ဒါသူတို့လည်းဇလူဝင်းနဲ့နေကြတော့တဖန်ကလည်းဒုံးနဲ့ရေးဖို့ကလည်းအာမြေကန်ချင်းမြေကူဆိုင်ကြောက်ဆောင်ကြည့်နေကြပါတယ်နော်
နိုဝင်ဘာ17ရက်မနေ့ပိုင်းကစလို့နိုဝင်ဘာ14ရက်အထိ၄ရက်ဆက်တိုက်စစ်ကောင်စီတပ်တပ်ဆွဲထားတဲ့ထွေအုပ်ရုံးနဲ့ရဲစခန်းကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တာပါပလဲမြို့ပေါ်ကတိုက်ပွဲတွေကြောင့်ပလဲမြို့အနီးကဒေသခံတော်တော်များများဘေးလွတ်ရာတိမ်းရှောင်နေရပါတယ်စစ်ဘေးတိမ်းရှောင်ရတာရက်တသက်ပတ်ရှိလာပြီးဖြစ်တဲ့အတွက်စစ်ဘေးရှောင်တွေမှာစာဝန်နေရေးအခက်အခဲတွေရှိလာနေတယ်လို့စစ်ဘေးရှောင်တို့ကပြောပါတယ
်ရွာနေရှောင်လာတာဒီကနေ့လည်းဆို6ရက်ရှိပြီတိုက်ခိုက်နေလို့じゃမနေရဘူးလေထုနေနေအပေါ်ကဟာစကီးတွေနဲ့လည်းအကုန်လုံးလုံနေတယ်သူခွာခွာတော့ဒီကနေ့နဲ့မနေရတော့နားပါပြီအခုတော့မှပျော်ရင်တန်းလန်းကိုလေးအစ်စ15မိနစ်လုံးလောက်ကဝုန်းတိုင်းနဲ့ကြားရတယ်ရှောင်းနေပြီကွာမတန်နိုင်သေးဘူးကျမရဲ့လည်းမကောင်းတော့ဘလုံးမပြန်လို့မရအောင်ပြန်နေတာပေါ့အိမ်ကဘာမှတောင်မလုပ်ခဲ့ဘူးပြေးရတာပဲမန်းပေးတွေဆဲပေါင်းတွေပေါ့နေရကြတယ်စားရတော့ရခက်ခဲတာပေါ့တချို့ကြနွားတွေပါတွေရောဆိုတော့ကြလေတချို့ကကြောက်လို့တာပြေးလာတာဘာမှစားစရာတောက်စရာပါမလာကြဘူး
ပလဲမြို့ကိုပိုနဂါဦးဆောင်တဲ့ဗမာအမျိုးသားတော်လိုင်းရဲတပ်မတော်နဲ့မဟာမိတ်ပူပေါင်းတပ်တွေကနိုဝင်ဘာ7ရက်ကဆက်လို့ဝင်ရောက်တိုက်ခိုက်ခဲ့ပြီးနိုဝင်ဘာ14ရက်မှာတော့စစ်ကောင်စီအနောက်မြောက်တိုင်းစစ်သနာချုပ်ကခြေချောင်းကနေစစ်ကူပေးပို့ပြီးတော့အင်အားဖြည့်တင်ခဲ့လို့ပြန်လည်ဆုတ်ခွာခဲ့ရပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းပစ်ကူအချိန်80နီးပါးပစ်ခတ်ခဲ့တယ်လို့ဗမာအမျိုးသားတော်လိုင်းရဲတပ်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကစစ်တုံးပန်း25ဦးဖမ်းဆီးရမိခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်5ဦးကြာဆုံးပြီးတော့10ဦးထပ်မံထိခဲ့ဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ပလဲမြို့တိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး
မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတရုတ်နိုင်ငံမှာ6လအထိနေထိုင်နိုင်မဲ့လမ်းချမ်းမဲကောင်ဗီဇာကိုနိုဝင်ဘာလ18ရက်ကစပြီးထုတ်ပေးမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်သံရုံးကကြေညာပါတယ်။တရုတ်နိုင်ငံကိုအချင်းချင်းဝင်ရောက်နိုင်မဲ့ဗီဇာမျိုးလည်းဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့မခင်ဖြူထွေးပြောပြပေးပါမယ်ရှင်
။အခုလမ်းချမ်းမဲကောင်ဗီဇာဟာ9နှစ်သက်တမ်းရှိမှဖြစ်ပြီးတော့တရုတ်နိုင်ငံကိုအကြိမ်များစွာလာရောက်နိုင်တဲ့ multiple entry visa မျိုးအစားဖြစ်ပါတယ်။ဒီကနေ့ကစပြီးတော့လျှောက်ထားနိုင်တာလည်းဖြစ်ပါတယ်။တရုတ်တန်ရုံထုတ်ပြန်ချက်မှာတော့ visa လျှောက်ထားတဲ့နေရာမှာလိုအပ်ချက်နဲ့ကန့်ညီတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေသူတို့ရဲ့မိသားစုဝင်တွေသာလျှောက်ထားနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကပြောဆိုထားပါတယ်။အသေးစိတ်ကိုတော့ပြောထားတာမရှိသေးပါဘူး။စစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်တရုတ်နိုင်ငံခီးစဉ်အပြီးမှာဒီ visa ကိုစတင်မိတ်ဆက်တာလည်းဖြစ်ပါတယ်။ပြည်ရဲ့ရပိုင်နှုန်းကပဲစစ်ကောင်းဆောင်ဟာတရုတ်ပြည်ရဲ့ဖိတ်ကြားချက်နဲ့လမ်းချမ်းမဲခေါအစည်းအဝေးအပြင်တခြားအစည်းအဝေးတွေကိုပါတက်ရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီခီးစင်ဟာအောင်မြင်တဲ့ခီးစင်တစ်ခုဖြစ်တယ်လို့စစ်ကောင်းဆောင်ကလည်းပြောဆိုထုတ်ပြန်ထားပါတယ်။တရုတ်ဝန်ကြီးချုပ်လီချန်းကဒေသတွင်းပူးပေါင်းဆောင်ရွက်မှုအဖြစ်လမ်းချမ်းမဲခေါဗီဇာကိုချုပ်ပေးမယ်လို့မဟာမဲခေါဒေသခွဲစီးပွားရေးပူးပေါင်းဆောင်ရွက်မှု၈ကြိမ်မြောက်အစည်းအဝေးမှာကြေညာခဲ့ပြီးတော့အခုလိုဗီဇာပေးလာတာဖြစ်ပါတယ်။ဒီဗီဇာနဲ့ပတ်သက်လို့တရုတ်တန်ရုံဘက်ကို VOA ကဆက်သွယ်မေးမြန်းပေးမယ်လို့လည်းတရားဝင်ပြန်ဖြေဆိုတာမရှိခဲ့ပါဘူး။ VOA ကတီးသက်စုံစမ်းမေးမြန်းမှုအရာကတော့ဒီဗီဇာလျှောက်ထားလူတွေဟာတရုတ်နိုင်ငံဘက်ကကုမ္ပဏီတစ်ခုခုဒါမှမဟုတ်အစိုးရအဖွဲ့တစ်ခုခုနဲ့ပူးရဲစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူဖြစ်ဖို့လိုအပ်ပါတယ်။လျှောက်ထားလူတွေအတွက်တရုတ်နိုင်ငံဘက်ကကုမ္ပဏီတစ်ခုခုဒါမှမဟုတ်ဒီအစိုးရအဖွဲ့တစ်ခုခုကတီးခြားထောက်ခံပေးရမှာဖြစ်ပြီးတော့အဲ့ဒီလိုထောက်ခံချက်ရသူမှသာလျှောက်ထားခွင့်ရှိမှာပါ။တခြားကတော့ဒီတရုတ်တယုံကပေးတဲ့တနစ်နေထိုင်ခွင့်စီးပွားရေးဗီဇာလျှောက်ထားတဲ့အခါတင်ပြရတဲ့အချက်လက်တွေအတိုင်းတင်ပြလို့ရတယ်လို့လည်းသိရပါဗျ။တရုတ်နိုင်ငံကမြန်မာနိုင်ငံသားတွေကိုအလဲဗီဇာ၊ကျောင်းသားဗီဇာ၊စီးပွားရေးဗီဇာ၊ Journalist ဗီဇာနှစ်မျိုးစတဲ့ဒီဗီဇာအမျိုးအစား16မျိုးပေးထားတာရှိပြီးတော့ဒီဗီဇာနဲ့ဆိုရင်တော့အမျိုးအစား18မျိုးပေးဖို့ပြင်ဆင်လာတာဖြစ်ပါတယ်။လုံခြုံရေးအရာအမည်မဖော်လို့တဲ့စီးပွားရေးလေလာသုံးသပ်သူတို့ကတော့တရုတ်ဘက်ကဒီမြန်မာနဲ့စီးပွားရေးကဏ္ဍပို့ပြီးတော့တိုးမြင့်စေချင်တာအပြင်သူတို့နိုင်ငံဘက်ကမဖွင့်ပြိုးသေးတဲ့နေရာတွေမှာစီးပွားရေးအခွင့်အလမ်းတွေပွင့်လာစေဖို့လှုံ့ဆော်တာဖြစ်မယ်လို့သုံးသပ်ပြောဆိုပါရစေ
။သူတို့ဘာမှနိုင်ငံနဲ့ကြည့်ရတူတမှုနေနေတရုတ်ပြည်နယ်တွေအတွက်ဘာမှပြည်နယ်စီးပွားလုပ်ဖို့ကသူတို့အတွက်ရည်ကြည်။နောက်ပြီးတော့ဒီဗီဇာပေးတယ်ဆိုတာမှတခုတတိထားဖို့က လိုအပ်ချက်နဲ့ကန့်ညီတော်ဆိုစကားလုံးပါတယ်နော်ဒါကမရှင်းလင်းဘူးအဲလမ်းချမ်းမဲကောင်ဗီဇာဆိုပြီးတီချပေးတယ်ဆိုတာကသူတို့ဘက်ကလေအဲ့လိုဗီဇာမျိုးပြန်ရချင်တာဖြစ်နေတယ်ဆိုတာကဟိုအယူအသားလိုလိုယူတောင်းတာအဲ့အမျိုးပေါ့နော်ဒါမျိုးလည်းဖြစ်နေတယ်ဒီဘက်ကလေဟိုစကားစားဥက္ကဋ္ဌသွားတဲ့အခါဒီစီဝိုင်းအတွက်ပြောလာတာကိုတုံ့ပြန်တဲ့သဘောလေးရှိမှာပေါ့လိုအပ်ချက်ကတော့တကယ်တော့ဒီဘက်ကပို့လို့လေနော်ဟိုတနိုင်ငံလုံးနဲ့ချီပြီးလို့လေဟိုဘက်ကတော့သူတူတောင်ပိုင်းပြည်နယ်တွေအတွက်ဒါဒါနေဆက်ကုန်တွေအပေါင်းပဲပေါ့နော်စီဝိုင်းပြန်လာဆက်ဆံမှုပါဆိုတာလေးဖြစ်နိုင်ပါတယ
်လန်ဆန်မစ်
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့၈နှစ်ဇန်နဝါရီလတည်းသမ္မတတာဝန်တွေတရားဝင်စတင်ထမ်းဆောင်တဲ့အခါမှာကွန်ဂရက်စ်လွှတ်တော်မှလည်း Republican တွေကအများစုဖြစ်နေမှာပါပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမေရလတ်တွေအရအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှာ Republican တွေကပဲအမတ်တရအများစုအနိုင်ရခဲ့တာဖြစ်ပါတယ်ကွန်ဂရက်စ်လွှတ်တော်ကနေ VOA သတင်းတောက် Catherine Gibson ပေးပို့တဲ့သတင်းလွှာအပြည့်အစုံကိုတော့ Mike Hinchu ထွေးကပဲဆက်ပြီးတော့တင်ပြပေးပါမယ်ရှင်
ထရမ့်အစိုးရတည်တက်လာတဲ့အခါအထက်လွှတ်တော်မှာ Republican အများစုခေါင်းဆောင်တွေဖြစ်လာမဲ့သူကတော့ဂျွန်သွန်ပ
ါ We have a mandate from the American people.
American ပြည်သူတွေကအနေနဲ့လုပ်ပိုင်ခွင့်ကိုကျွန်တော်တို့ရလိုက်တာပါ Biden Harris ရှူမာတို့လုပ်ခဲ့တဲ့အရှုပ်တွေကိုရှင်းဖို့အတွက်သမ္မတထရမ့်ဦးစားပေးလှူဆောင်ခြင်းတဲ့အရာတွေကိုအကောင့်ထဲပေါ်နိုင်အောင်ကြိုးပမ်းသွားဖို့အတွက်ပြည်သူကပေးတဲ့လုပ်ပိုင်ခွင့်ဖြစ်ပါတယ
်အထက်လွှတ်တော်မှာ Republican ခေါင်းဆောင်အဖြစ်18နှစ်ကြာတာဝန်ယူခဲ့တဲ့ Mitch McConnell ရဲ့နေရာမှာသွန်ကတာဝန်ယူရမှာပါဒီအတွက်ပထမဆုံးစမ်းသပ်မှုနဲ့လည်းသူစကြုံနေရပါပြီရွေးကောက်ခံသမ္မတထရမ့်ကသူခန့်အပ်ဖို့ရထားတဲ့အစိုးရကက်ဘိနက်အဖွဲ့ဝင်တွေကိုအတည်ပြုပေးဖို့အချက်လွှတ်တော်ကိုအခုကတည်းကအဆိုပြုပြောနေတာပါဂျန်နဲ့ပတ်သက်လို့လည်းအချက်လွှတ်တော်မဲ့သွန်ကအခုလိုပြောပါတယ်
Senate has a advise and consent role in the constitution so we will do
အထက်လွှတ်တော်ဟာဖွဲ့စည်းပုံရအကြံပြုအတည်ပြုရတဲ့အခန်းကဏ္ဍမှာရှိပါတယ်သူအဆိုပြုထားတဲ့သူတွေကိုအမြန်ဆုံးအတည်ပြုနိုင်အောင်ကျွန်တော်တို့အားလုံးလုပ်သွားပါမယ်ဒါမှသူဆောင်ရွက်ချင်တာတွေကိုအမြန်ဆုံးအကောင့်ထဲဖော်နိုင်မှာပ
ါဒီမိုကရက်တွေကတော့လူထုအများစုထောက်ခံမဲမရခဲ့တယ်လို့အထက်လွှတ်တော်သစ်မှာ48နေရာပဲရခဲ့ပါတယ်လက်ရှိအထက်လွှတ်တော်ဒီမိုကရက်အများစုခေါင်းဆောင် Chuck Schumer ကအခုလိုပြောပါတယ်
The American people have presented us with a challenge.
American people ကကျွန်တော်တို့ကိုစိန်ခေါ်မှုတွေပေးခဲ့ပါတယ်။ဒါကိုသင်္ကန်းစာယူဖို့လိုပါတယ်
။ Trump အနေနဲ့သမ္မတသက်တမ်းပထမနှစ်နှစ်အတွင်းမှာတော့ Republican အများစုစုစည်းထားတဲ့လွှတ်တော်ကိုရရှိထားမှာပါ။ဒါပေမဲ့လည်းဒါကသမ္မတအင်ပြူတော်အတွက်လွှတ်တော်ကနေသူ့လိုချင်တာကိုအမြဲရနေတာမျိုးတော့ဖြစ်မလာနိုင်ပါဘူးလို့ George Washington တက္ကသိုလ်ဥပဒေပြုလေ့လာဌာနရဲ့ညွှန်ကြားရေးမှူး Casey Bucket ကပြောပါတယ်။
Mitch McConnell had said then that he supports the president's agenda he'll work
တမရရဲ့လုပ်ငန်းစဉ်တွေကိုထောက်ခံပြီးတော့တမရနဲ့အတူလက်တွဲလုပ်သွားမယ်လို့ Mitch McConnell ကပြောခဲ့တာရှိတယ်လို့ဒီချိန်ထဲမှာလည်းစွေပြုချက်ကနေမူဝါဒတွေအထိချမှတ်ရမယ့်ကိစ္စရပ်တွေမှာတမရကအလွန်ကျွံလုပ်လာတယ်လို့သူတို့ယူဆတဲ့အရာတွေရှိလာရင်တော့ထောက်ခံမှာမဟုတ်ဘူးဆိုတာကိုလည်းပြောထားပါတယ
် Republican တွေအထက်လွှတ်တော်မှာနေမကအောက်လွှတ်တော်မှာပါအများစုအနိုင်ရလိုက်တဲ့အပေါ် Trump ကလည်းချီးကျူးခဲ့ပါတယ်လက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကိုပဲလာမယ့်အောက်လွှတ်တော်မှာလည်းဆက်ပြီးတော့ဦးဆောင်ဖို့ Trump ကထောက်ခံထားပါတယ
်။ I believe it will be the most consequential Congress in the modern era.
ဒီအကျိုးအဖြစ်ထုံးစုံကွန်ဂရက်လွှတ်တော်အကျိုးအဖြစ်ထုံးစုံအစိုးရတရားဖြစ်လာမယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။ပုံမှန်လည်းပြောရရင်အများပြည်သူဆိုင်ရာမူဝါဒအတိုင်းကိုကျွန်တော်တို့ပြန်လည်ပြင်ဆင်သွားရမှာပါ။
အောက်လွှတ်တော်မှာ Republican က Democrat ထက်နေရာအများစုအနိုင်ရတယ်ဆိုပေမဲ့လို့အရေးအတွက်အများကြီးกว่าတာမဟုတ်ပဲပုတ်ခတီကပဲအနိုင်ရထားတာပါဒါကြောင့်ဒီမိုကရက်တွေကလည်းသူတို့ဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့ပြောပါတယ်ဒီမိုကရက်အောက်လွှတ်တော်အမတ်ပရမီလာဂျာယာဘဲလ်ကအခုလိုပြောပါတယ
် The Congressional Progressive Caucus will continue to be ferocious
အောက်လွှတ်တော် Progressive Caucus အနေနဲ့အလုတ်သမားလူရန်စားနဲ့နွမ်ပါသူတွေဖက်ကနေအခိုင်အမာယက်တီကာကွယ်သူတွေအဖြစ်ဆက်ရှိသွားပါမယ်
117ချိန်ပြောက်အမေရိကန်ကွန်ဂရက်စ်လွှတ်တော်တစ်ကတော့၈နှစ်ဇန်နဝါရီလ3ရက်နေ့မှာကျန်းသစ္စာကြီးဆိုမှာဖြစ်ပါရယ်ရှင
်ဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကအင်ရှင်မာရီကတော့တာသမီတွေနဲ့အလုတ်အကိုင်းတွေအတွက်စိုးရိမ်တော့ကရှိနေကြပါတယ်ဒီထဲမှာကိဒေတာမှာရှိတဲ့အင်ရှင်မာအမျိုးသမီးတချို့ဟာဆိုရင်သူတို့ရဲ့မိသားစုတွေကိုကာကွယ်ဖို့ယူကရိန်းစစ်တပ်ကဖွဲ့ပေးထားတဲ့စစ်တနာဝန်ထမ်းတပ်ဖွဲ့တွေကိုချိတ်ဆက်ဝင်ရောက်စစ်တင်နဲ့တက်နေကြပါတယ်ဒီချောင်း VOA သတင်းထောက် Let's see Backlet သတင်းပေးပို့ထားတာကိုတော့ကိုခင်မောင်စွမ်းမင်ကပြောပြပေးပါမယ်ရှင်
။ယ ယူကရိန်းအိမ်ရှင်မတူဖြစ်တဲ့အနာဟာကိပဒေတာကစာတင်ကြောင်းတစ်ကြောင်းကသင်ချာနဲ့ကွန်ပျူတာသိပ္ပံကျောင်းဆရာမတူဖြစ်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့တပတ်ကို၃ရက်သူတို့ဒေတာကယူကရိန်းစစ်တပ်ရဲ့စေတနာဝင်တဲ့အဖွဲ့တွေဝင်ရောက်လုပ်ကင်ရပါသေးတယ်။ယူကရိန်းစစ်တပ်ကသူ့ကိုတန်ကြပ်ကအင်ဂျင်နဲ့ယူနီဖောင်းထုတ်ပေးပါတယ်။သူဟာအဲ့ဒီလိုစေတနာဝင်တဲ့အဖွဲ့မှာလုပ်ကင်တဲ့အတွက်အိမ်ပြန်ဖို့တောင်အချိန်သိမ့်မရှိဘူးလို့ဆိုပါတယ်။အရသူတူဖြစ်တဲ့သူ့အနေနဲ့နွေရာသီကျောင်းစာဖွင့်တုန်းကရုရှားကျူးကျော်စစ်ကိုခုခံနေကြတဲ့ယူကရိန်းစစ်တပ်ရဲ့စေတနာဝန်ထမ်းတပ်ဖွဲ့မှချိတ်ဆက်ပြီးအလုပ်လုပ်ကင်ခဲ့ပါတယ်။တကယ်တမ်းလဲသူ့အနေနဲ့ပိုပြီးတော့လှုပ်ဆောင်နိုင်တယ်လို့ယူဆနေပါတယ
်။ရှိခရိစတဲ့အနေနဲ့စေတနာဝန်ထမ်းအမျိုးသမီးတွေအလို့ရှိတယ်ဆိုတဲ့ကြေညာချက်ကိုစတွေ့တော့ကကျမအသက်က50ကျော်နေပြီဆိုတော့ခြေလုံးချတော့ဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့စူးစမ်းလုပ်ဖို့လို့ကျမဆုံးဖြတ်ခဲ့တာပါ။ကျမမှာကလေး3ယောက်ရှိပြီးတော့သူတို့ကိုကာကွယ်ဖို့လိုအပ်တယ်လေ။
အမျိုးသမီးစေတနာဝန်ထမ်းတပ်ဖွဲ့ဖွဲ့စည်းရေးအတွက်ယူကရိန်းစစ်တပ်ကကိပဒေတာဘူချာခရိုင်စီရေးတာဝန်ခံဗိုလ်မှူးကြီးအန်ဒရီဗီဗာလက်တီရဲ့အစီအစဉ်နဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။ Do першого квітня цього року
ပြီးခဲ့တဲ့ April 1ရက်အထိကျွန်တော်ရဲ့တပ်ဖွဲ့တွေထဲမှာအဓိကအားဖြင့်အမျိုးသားတွေနဲ့ပဲဖွဲ့စည်းခဲ့တာပါ။အဲဒီနောက်ထပ်မံတိုးချဲ့ဖွဲ့စည်းဖို့အထက်ကညွှန်ကြားချက်ရပြီးဒေတာတိုင်းကစစ်တပ်တွေမှာစေတနာဝန်ထမ်းတွေအနေနဲ့ဝင်ရောက်လာပါတယ
်။သူရဲ့စေတနာဝန်ထမ်းတပ်ဖွဲ့တွေမှာပုံမှန်စစ်သားအဖြစ်တာဝန်ထမ်းဆောင်လို့မဖြစ်နိုင်တဲ့သူတွေ၊စစ်မှုထမ်းဟောင်းတွေ၊စစ်မှုထမ်းမှုအသက်မပြည့်သူတွေနဲ့အင်ရှင်မတွေဝင်ရောက်ကြပါတယ်
။ На перше верня вересня було 93 жінки.
ပြီးခဲ့တဲ့စက်တင်ဘာလတရက်နေ့ကဆိုရင်စေတနာဝန်ထမ်းစုစုပေါင်း120မှာ94ဦးကအမျိုးသမီးတွေဖြစ်ပြီးသူတို့တွေအကောင်းဆုံးလုံနိုင်ကြပါတယ်။သူတို့ကပို့ပြီးတော့တောင်မှတာဝန်ယူခြင်းစိတ်ရှိကြသလိုပြင်းထန်တဲ့စိတ်ဓာတ်တွေလည်းရှိကြပါတယ
်။အမျိုးသမီးစေတနာဝန်ထမ်းတွေဟာရဲတပ်ဖွဲ့နဲ့အတူမြို့တွင်းကင်းလှည့်တာတွေနဲ့ဂုံပြုတ်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်နေကြပါတယ်။ဒါ့အပြင်သူတို့ဟာလေကြောင်းရန်ကာကွယ်ရေးရွေးရှားတပ်ဖွဲ့မှာလည်းတာဝန်ထမ်းဆောင်ကြပါတယ်။သူတို့ထဲကအဲလီနာကအခုလိုပြောပါတယ်
။ဘုတ်တမှုစ်ဘုတ်တမှုစ်ပေါ်ပန
်အခုဆိုရင်ကျမတို့တွေလေ့ကျင့်နေကြပါတယ်ကွန်ပျူတာတက်ဘလက်နဲ့ရုရှားဒရုန်းတွေကိုကျမတို့တပ်မှုကစောင့်ကြည့်ထောင်လန်းနေပါတယ်ကျမတို့အနေနဲ့ဒရုန်းတွေရှိတဲ့နေရာကိုသွားပြီးတော့စစ်တပ်နဲ့ကိုတက်ဆင်ပစ်ချရပါတယ်
အခုမြင်တွေ့နေရတဲ့အင်ရှင်မအမျိုးသမီးတွေဟာစစ်ပွဲအစမှာရုရှားတပ်ဖွဲ့တွေသိမ်းပိုက်တာခံခဲ့ရတဲ့ကိပဒေတာတွေကဖြစ်ကြပါတယ်အခုနောက်ကပြောတဲ့အဲလီနာဟာဆိုရင်လုပ်ငန်းရှင်တူဖြစ်ပြီးသူ့ရဲ့တငယ်ချင်းလီလီဟာဆိုရင်ကော်ဖီဆိုင်ကဝန်ထမ်းဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးအဲလီနာကအခုလိုပြောပါသေးတယ်
ရဘောဘူချီ
ကျမကဘူချခရိုင်ကဖြစ်ပြီးတော့ရုရှားတွေကျူးကျော်စစ်ဆတ်ဆာချင်းကျမတို့ခရိုင်ကိုမက်လ17ရက်နေ့ထိတိမ့်ပိုက်ခံခဲ့ရပါတယ်ကျမတငယ်ချင်းတွေဆိုရင်လည်းရုရှားတပ်ဖွဲ့တွေကိုခုခံရင်တေဆုံးကုန်ကြတာပါ
အမျိုးသမီးစေတနာဝန်ထမ်းတပ်ဖွဲ့ဝင်အန်နာကလည်းသူ့အနေနဲ့ကလေးကိုခြိပွေ့ပြီးမျိုးကနေထွက်ပြေးရတဲ့အကြောင်းပြန်ပြောပြကာကူရမဲ့ကေရမဲ့အခြေအနေဇိုးကြီးကိုပြန်ပြီးတော့မကြုံညင်တော့ပါဘူးလို့ဆိုပါတယ
်နေတူပုစတီတေပပါရှနကေဖ
်ကျမအနေနဲ့ရိုင်ဖယ်တနတ်ကိုအစင်းသင်းဆောင်ထားပါတယ်လက်တစ်ဖက်ထဲနဲ့တောင်ကင်တွေ့နိုင်ပါပြီခန္ဓာကိုယ်ကလည်းကြန့်ခိုင်ပါသေးတယ်ရုရှားတပ်ဖွဲ့တွေကျမတို့ခီးဖ်ဒေတာကိုနောက်တစ်ချိန်သိမ်းပိုက်ခွင့်မပေးနိုင်ပါဘူးလက်နက်တွေကိုမကင်ချင်တော့ပေမဲ့လည်းကာကွယ်ရေးအတွက်အစင်းသစ်ဖြစ်အောင်တော့ကင်ထားရတာပေါ့ရှင
်အန်အာအနေနဲ့ကျောင်းဆရာမအလုကတစ်ဖက်စေတနာဝန်ထမ်းစစ်မှုထမ်းကတစ်ဖက်ဆက်ပြီးတော့လုပ်ကင်နေပါတယ်ဒါပေမဲ့လည်းကျောင်းမှာတော့ဆရာအင်အားလျော့သွားပါတယ်အစာပိုင်းကဆိုရင်သူအဲ့ဒီလိုဆုံးဖြတ်လိုက်တဲ့အတွက်မိသားစုကတုန်လှုပ်သွားပါတယ်အခုတော့သူ့လောက်ရက်ကိုဂုံယူလာကြပြီးနေစဉ်တာဝန်တွေပြီးရင်အိမ်ပြန်လာဖို့ပဲစောင့်မျှော်နေကြပါတယ်ခင်ဗျာ
။ချီလီနိုင်ငံမှာကွန်ပျူတာနဲ့ထင်းချုပ်ပြီး digital နည်းပညာကိုအခြေခံထားတဲ့ concrete အလွှာအထက်ထပ်လောင်းပေးတဲ့ AI ဉာဏ်ရည်ထုပုံနှိပ်ဆက်ရုပ်ကိုချီလီတက္ကသိုလ်အဖွဲ့တစ်ဖွဲ့ကအသုံးပြုဆောက်လုပ်နေပါတယ်။ဒီဆက်သုံးပြီးတော့တိဆောက်ထားတဲ့အိမ်ဟာလက်တင်အမေရိကန်နိုင်ငံရဲ့ပထမဆုံး 3D ကွန်ကရစ်လောင်းအိမ်ဖြစ်ပါတယ်။ Writers သတင်းဆောင်မကတော့အလိမ်မာပြောပြထားပါတယ်ရှင
်။ချီလီနိုင်ငံမှာကွန်ကရစ်အလွှာထပ်ထပ်လောင်းပြီးတဲ့ AI ဉာဏ်ရည်ထုနည်းပညာသုံးပုံလေးစက်ရုံနဲ့ 3D ပုံစံကွန်ကရစ်လောင်းပြီးတော့အိမ်တစ်လုံးကိုဆောက်လုပ်နေတာဖြစ်ပါတယ်။ဒီကွန်ကရစ်လောင်းပုံနှိပ်ဆက်ရုပ်သုံးပြီးတော့ဆောက်ထားတဲ့ဒီအိမ်ကလက်တင်အမေရိကန်နိုင်ငံမှာပထမအဦးဆုံးဖြစ်တယ်လို့ BOBO တက္ကသိုလ်အဖွဲ့ကဆိုပါတယ် ကွန်ဆက်ဆီယွန်မျိုးကနေကွန်ပျူတာနဲ့ထိချုပ်ထားပြီးတော့လိုဂျင်နဲ့ဒီဂျစ်တယ်နီးစနစ်ပုံစံအတိုင်းပုံနှိပ်ဆက်ရုပ်ကကွန်ကရစ်အလွှာအစစ်စင်ကိုလောင်းချပေးပါတယ်။အားလုံးပြီးသွားတဲ့အခါမှာတော့ Diego မျိုးစစ်အိမ်လို့နာမည်ပေးခေါ်ပါတယ်။အိန္ဒိယတွေကိုပုံနှိပ်ဆက်ရုပ်နဲ့ကွန်ကရစ်လောင်းဖို့ဆိုရင်29နာရီကြာတာဖြစ်ပြီးတော့လောင်းထားတဲ့ကွန်ကရစ်အလွှာတွေပေါင်းစည်းဖို့တမန်လုံးချိန်ယူတယ်လို့ Project Director ကဆိုပါတယ်။သူက BOBO တက္ကသိုလ်ရဲ့ဘီသူကဌာနနဲ့အလုပ်အတူတူတွဲလုပ်နေတာဖြစ်ပါတယ်။ဒီဘီသူကဌာနကပုံနှိပ်ဆက်ရုပ်သုံးပြီးတော့ကွန်ကရစ်လောင်းပြီး PC ဆောက်လုပ်ထားတဲ့ DA ကိုအောက်တိုဘာလမှာထုတ်ဖော်ပြသခဲ့တာပါ။အဲ့ရဲ့အကျယ်ဝန်းကဧရိယာ325စတူရန်ပေလောက်ကျယ်ဝန်းပြီးတော့ဆောက်လုပ်ထားတဲ့နေရာကတော့ပုံနှိပ်ဆက်ရုပ်စီမံကိန်းနဲ့ပတ်သက်တဲ့ပုဂ္ဂလိကဆောက်လုပ်ရေးကုမ္ပဏီတစ်ခုပိုင်းမြေပေါ်မှာဆောက်ထားတာဖြစ်ပါတယ်။အဲ့ရဲ့ကုန်ကြစရိတ်တွေနဲ့ယုံကြည်စိတ်ချရမှုတွေနဲ့ပတ်သက်ပြီးတော့တသက်ပြဖို့ကြံ့နေသေးပေမဲ့ BOBO တက္ကသိုလ်ဝန်ထမ်းဂါစီယာကတော့ဒီကွန်ကရစ်လောင်းဆက်ရုပ်နည်းပညာက300လွယ်ကူပါတယ်လို့ဆိုပါတယ်
Es una tecnología bien revolucionaria porque cambia
ဒီနည်းပညာကတမယိုးကျစောင့်နေကြပုံစံကိုပြောင်းလဲပေးတယ်လေစောင့်မဲ့အစီအစဉ်တွေဆွဲရတယ်ဘယ်ပစ္စည်းတွေလိုလဲလိုတဲ့ပစ္စည်းတွေအများကြီးဝယ်ရတယ်နောက်ချိန်ကုန်နဲ့စောင့်မဲ့မြေအတွက်ပြင်ဆင်ရတယ်ဒါကြောင့်မို့ဒီကွန်ကရစ်လောင်းပုံနှိပ်ဆက်ကလုံးဝကွဲထွက်နေတဲ့ဆောက်လုပ်နည်းတစ်ခုပါပဲ
။ဒီ AI ဉာဏ်ရည်တုနည်းပညာသုံးကွန်ကရစ်လောင်းဆောက်လုပ်ထားတဲ့စီမံကိန်းဟာအရာဆောက်လုပ်တဲ့နေရာမှာအသုံးဝင်လာနိုင်တယ်လို့ဂါစီယာကဆိုပါတယ်ရှင်။ကျွန်မလေးပါပါ။
စားသုံးသူတွေအွန်လိုင်းကနေဝယ်ထားတဲ့ပစ္စည်းကိုလိုက်ပို့တာမှာလမ်းခီးမှာချုံးမွေပြီးအချိန်တိုအတွင်းလိုရာခီးကိုရောက်အောင်လမ်းပြပေးနိုင်မဲ့ GPS ပါတဲ့မျက်မှန်တစ်မျိုးကိုပစ္စည်းပို့သူတွေအတွက်အမေဇုန်ကုမ္ပဏီကစမ်းသပ်တီထွင်နေပါတယ်။ Writers သတင်းဆောင်မကိုတော့ကိုညံဝင်းအောင်ပြောပြထားပါတယ်ရှင
်။ပစ္စည်းလိုက်ပို့နေတဲ့အမေဇုန်ကားဒရိုင်ဘာတွေအတွက်ဤပညာသုံး Smart မျက်မှန်တစ်မျိုးကိုအမေဇုန်ကုမ္ပဏီကတီထွင်နေတာပါ။online ကနေမှာယူထားတဲ့ပစ္စည်းတွေကိုစားသုံးသူတွေထံလိုက်ပို့ရမှာအစီအစဉ်ကျတဲ့လမ်းကြောင်းကိုဒီမျက်မှန်တွေက GPS လမ်းညွှန်မြေပုံမှာမြင်နိုင်ပြီးလိုရာလိပ်စာအတိအကျကိုအမြန်ဖြန်ပြူးပေးနိုင်အောင်လို့စီမံထားပါတယ်။ Amazon Smart မျက်မှန်ကအခုလိုလမ်းညွှန်ပေးတဲ့အတွက်ပစ္စည်းလိုက်ပို့သူတွေအတွက်ကိုယ်သွားရမယ့်လိပ်စာကိုရောင်းဝါးဝါလိုက်ရှာနေစရာမလိုတော့ပဲအချိန်ကုန်တက်တာစေလိမ့်မယ်လို့ဒီမျက်မှန်ကိုကိုယ်တိုင်စမ်းသုံးနေသူ၅ဦးကရိုက်တာသတင်းဌာနကိုပြောပါရယ်စမတ်မျက်မှန်တွေထုတ်လို့ရမှာလူသိများတဲ့ Amalia မျက်မှန်ကုမ္ပဏီကလည်း Amazon ကုမ္ပဏီကစမ်းသပ်နေတဲ့ Echo Frame ခေါ် GPS ပါတဲ့စမတ်မျက်မှန်မျိုးကိုလိုက်ပြီးတီထွင်နေတယ်လို့ဆိုပါရယ်မျက်မှန်ထဲမြင်ရတဲ့မြေပုံလမ်းညွှန် GPS ကိုကြည့်ရခြင်းအပြင်ကားပေါ်မှာ Smart Telephone နဲ့ကားရဲ့ပါတဲ့အခြား GPS တွေကိုလိုက်ကြည့်ပြီးအာယုံများနေစရာမလိုတော့ပဲလိုရာခရီးကိုရောက်နိုင်မှာဖြစ်ပါတယ်။ Amazon ကုမ္ပဏီအနေနဲ့အခုလို GPS ပါတဲ့ Smart မျက်မှန်တီထွင်လိုက်ခြင်းအဖြစ်ပစ္စည်းလိုက်ဖို့ရမှာကုန်ကြစရိတ်တက်တာသွားစီမှာဖြစ်တယ်လို့ American ပြည်တွင်းအိမ်နိုင်ရာရောက်ပစ္စည်းပို့ရောင်းချပေးနေတဲ့ပြန်ဘက် Walmart ကုမ္ပဏီကိုလည်းပို့ပြီးတော့ရှင်ပြိုင်နိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်။ Amazon ကပစ္စည်းလိုက်ပို့နေတဲ့ခရီးစဉ်တွေကိုပြန်ကြည့်လိုက်ရင်ကုန်ကြစရိတ်ထွက်လောက်ဟာလိုရာလိပ်စာကိုရောက်ဖို့အဆင့်ဆင့်ပို့ဆောင်ပေးနေရတယ်လို့အချိန်ပိုကြာသွားတတ်ပြီးဓာတ်ဆီကလည်းပိုကုန်နေတာပါ Amazon ကတည်တွင်လိုက်တဲ့ GPS ပါ Smart မျက်မှန်ရဲ့ဘက်ထရီက၈နာရီကြာအထိ၃နိုင်မှာဖြစ်ပြီးပေါ်ပါတဲ့အတွက်တနေ့ကုန်တတ်ထားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ GPS မျက်မှန်ကိုသာ Amazon ပစ္စည်းပို့သမားတွေတက်ဆင်ဖို့လက်ခံလာကြမယ်ဆိုရင်မျက်မှန်ရဲ့ဒီဇိုင်းပုံစံနဲ့ငကိုကပါဝါမျက်မှန်သုံးနေသူအတွက်ဒီ GPS မျက်မှန်တဲ့ပါဝါကတ်အောင်ထပ်ဖြည့်ပေးရမယ်လိုအပ်ချက်တွေလည်းရှိလာနိုင်တယ်လို့သုံးသပ်ကြပါရယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သောရရှင်နေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီအထိဖိုင်တိုမီတာ19 kHz 15653ည၊ဖိုင်တိုမီတာ25 kHz 11803ည၊ ဖိုင်းတိုမီတာ32 kHz 6335ရို့ပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190 kHz 1505ရို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိဖိုင်းတိုမီတာ1532နဲ့လိုင်းလက်မီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။View American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်ဗျာရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးလူမှုရှုခင်းနဲ့သက်တမ်းရောင်သတင်းလွှာတို့ကိုနောက်ပိုင်းမှာနားဆင်ကြရပါမယ်။အခုတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပါမယ်ရှင်။မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးချိုးဖောက်မှုတွေကိုရိုဟင်ဂျာဖြစ်စဉ်လို့ကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့်နဲ့အရေးယူနိုင်ဖို့လုပ်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ကိုငိမ့်ချန်အေးက VOA Studio မှာတည်ထောင်တွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီတစ်ပတ် VOA ရဲ့မေးမြန်းခန်းအစီအစဉ်မှာတော့အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကိုဖိတ်ကြားထားပါတယ်မြတ်။ဝင်ကြီးပြခုလိုမျိုး VOA Studio ကနေတီအင်တာဗျူးလောက်ဖြစ်ကြပေးတဲ့အတွက်ကျေးဇူးများတင်ပါတယ်မြတ
်။ဟုတ်ကဲ့အခုလိုဖိတ်ကြားတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ဝင်ကြီးတို့ဌာနကနေပြီးတော့အမြဲတမ်းလည်းထုတ်ပြန်ပါတယ်ဒီလိုမျိုးဒီစစ်ကောင်စီအနာဂတ်စစ်တပ်ကနေကျူးလွန်နေဆိုတော့ဒီအချက်တွေပေါ့နော်။ပြီးတော့အဲ့လိုမျိုးအချက်တွေကောက်ယူမှုစစ်ဆင်မှုပေါ့နော်ပြန်လည်တင်ပြမှုအထူးသဖြင့်တော့နိုင်ငံတကာရန်နေရာတွေနိုင်ငံတကာခုံရုံးတွေတရားရုံးတွေမှာတင်ပြနိုင်မှုချိတ်ဆက်ပြီးတင်ပြနိုင်မှုနဲ့နောက်ဆက်တွဲတကယ်အရေးယူလာနိုင်မှုပေါ့နော်။အဲ့အနေထားဆိုရင်ရောဝင်ကြီးတို့ဘက်ကတွန်းနေတာပါရှိတယ်ဗျ။
ကျွန်တော်တို့ကတော့ကျွန်တော်ရဲ့လူခွေကိုဆိုင်ရာဝင်ကြီးဌာနဖြစ်တဲ့အတွက်ကုလသမဂ္ဂကျွန်တော်နဲ့အသက်ဆိုင်ဆုံးကလူခွေကောင်စီပါလူခွေကောင်စီမှာရိုဟင်ဂျာနဲ့ပတ်သက်တဲ့ resolution နောက်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ resolution တိုင်းအဲ့ဒီတိုင်းမှာအထူးဖြစ်လူလက်ရှိလူခွေခြေနေကိုတင်ပြတဲ့ဆုံးဖြတ်ချက်တွေမှာခုနပြောတဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့ချက်လက်ရှိခြေနေကစစ်ပွဲ war crime ကိုလူသားမျိုးနဲ့ထိခိုက်တဲ့ crime against humanity မြောက်တယ်ဆိုတာကိုကျွန်တော်တို့ကဖော်ပြပြီးသားဖြစ်တယ်အဲ့ဒီရလက်တီကြောင့်လူခွေရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာဒါတွေကအရေးယူဖို့အတွက်လိုအပ်တယ်ဆိုတာလဲပါဝင်ပြီးသားကျွန်တော်ရဲ့ special reporter ရဲ့အစီရင်ခံစာမှာရောတပည့်အိုင်တပည့်ရဲ့အစီရင်ခံစာမှာရောလွန်လွန်ပြောမယ်ဗျာလူခွေဆရာမဟာမင်းကြီးရဲ့တင်ပြချက်ထဲမှာရောတာဝန်ရှိတဲ့သူတွေကို ICC ကိုလွှဲပေးဖို့အထိတောင်းဆိုတာရှိပြီအဲ့တော့လူခွေမှန်ရတာဝန်ချီပြီဒါပေမဲ့အခုပြောနေတဲ့လုံခြုံရေးကောင်စီမှာသူတို့ထပ်ပြီးတော့ဆွေးနွေးဖို့လိုတယ်။လုံခြုံရေးကောင်စီဆိုတာကတော့နိုင်ငံရေးပုံစံပါပေါ့။လူခွေချိုးဖောက်မှုကြောင့်နိုင်ငံတစ်ခုကိုနိုင်ငံရေးရအရေးယူဖို့အတွက်ကျွန်တော်တို့ဒီဟာဆုံးဖြတ်တဲ့နေရာအဲ့ဒီရဲ့အားနည်းချက်တွေအဲ့ဒီရဲ့အချက်တွေကိုကျွန်တော်တို့ထပ်ပြီးတော့ကြိုးစားတယ်။ဒါပေမဲ့နောက်ဆုံးရဲ့ဆုံးချက်ကလုံခြုံရေးကောင်စီကတစင်အရေးယူဆောင်ရွက်ဖို့အတွက်တစင်ပြီးတစင်သွားနေရတယ်။အဲ့တော့ကျွန်တော်တို့လူခွေရေးကောင်စီဘက်ကလုံနိုင်များလုပ်ပြီးပြီ။လုံခြုံရေးအထွေနီလာကမှာထပ်ပြီးတော့ကြိုးစားတယ်။အားလုံးရဲ့ကိစ္စကတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုကိုတိုးတက်လာဖို့အတွက်လှုပ်ဆောင်နေတာနောက်တစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကိစ္စကလူခွေဆိုရယ်မူပေါင်းနောက်နဲ့ကျွန်တော်တို့မလုံလောက်တော့ဘူးတရားမျှတမှုတရားရေးဆိုင်ရာအရေးယူဖို့အတွက်ဘယ်လိုအရေးယူနိုင်မလဲ ICC ကိုလွှဲပြောင်းပေးဖို့ဒါမှမဟုတ်နိုင်ငံအလိုက်တစ်ခုချင်းတစ်ခုချင်းကနေအရေးယူနိုင်တဲ့ Universal Jurisdiction ကိုလုပ်နိုင်တဲ့နိုင်ငံတွေကအမြန်ဆုံးအရေးယူဆောင်ရွက်ဖို့အတွက်ဒါတွေကကျွန်တော်တို့ကဏ္ဍတိုင်းမှာလှုပ်ဆောင်နေပါတယ်
ဟုတ်ကဲ့များအခုနကကျွန်တော်ပြောတဲ့ဒီဝန်ကြီးတို့ဌာနကနေပြီးတော့မှတ်တမ်းတင်ထားတဲ့လူခွေချိုးဖောက်မှုတွေပေါ့နော်ဒီနိုင်ငံတကာရန်နေရဆိုတာကျွန်တော်အဲ့ဒါဆိုလို့တော့ပါဒီလိုမျိုးနိုင်ငံတနိုင်ငံချင်းအလိုက် Ranger လိုမျိုးကိစ္စမျိုးတွေမှာဆိုနိုင်ငံတကာချင်းလည်းအရေးယူတာရှိတယ်ပေါ့နော်နိုင်ငံတရားရုံးတွေမှာတင်ပြီးတရားစွဲတာရှိတယ်ပေါ့နော်အဲ့လိုမျိုးအလားသဏ္ဍန်တူတဲ့ဖြစ်စဉ်မျိုးပေါ့နော်တခြားနိုင်ငံတွေမှာလုံနိုင်မှုအနေထားဘယ်လောက်ထိရှိလဲ
ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ပြောမယ်ဆိုနိုင်ငံတစ်ခုမှာသူတို့ရဲ့တတ်မှတ်ထားတဲ့လုပ်ပိုင်ခွင့်ရပေါ့နော်တခြားနိုင်ငံကကျူးလွန်လို့ရှိရင်အရေးယူနိုင်တဲ့လုပ်ငန်းစဉ်တွေရှိပါတယ်။တော်တော်များတော့ UJ လို့ခေါ်တဲ့ Universal Jurisdiction ပေါ့။မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့အခုချိန်မှာလက်ခံထားပြီးတော့စီရင်နေတာတော့ Rohingya issue ပါရှိပါသေးတယ်။ဒါကဘာလဲဆိုတော့ကျွန်တော်တို့ Argentina နိုင်ငံမှာနောက်ပြီးကျွန်တော်တူရကီနိုင်ငံမှာကျင်းပအခုတည်းကကျွန်တော်သွားနေကြတယ်။မကြာမီလုပ်ငန်းစဉ်တွေလည်းသွားနေကြပါတယ်။ဒါပေမဲ့အဲ့ဒီ case က Rohingya နဲ့သက်ဆိုင်တဲ့ genocide ကိစ္စပဲဖြစ်တယ်။အာဏာသိမ်းပြီးနောက်ပိုင်းမှာကျူးလွန်နေတဲ့ကိစ္စတွေအဲ့ဒါလည်းနောက်တစ် crime တစ်ခုဖြစ်တဲ့လူသားမျိုးနွယ်ကိုကျူးလွန်တဲ့ crime against humanity ပါဒါပေမဲ့အဲ့ဒါနဲ့ပတ်သက်လို့ဘယ်တရားရုံးမှာမှကျွန်တော်တို့အမှုကိုလက်ခံထားတာမရှိသေးဘူးဘယ်လိုပဲဖြစ်ဖြစ်ရိုဟင်ဂျာမှာကျူးလွန်တဲ့ genocide လဲ crime ပါပဲပြည်သူတစ်ရက်လုံးအကုန်လုံးကိုပြစ်မှတ်ထားပြီးတော့လုပ်ဆောင်တာလဲ crime ပါပဲအဲ့တော့ နောက်ထပ်လုပ်ငန်းစဉ်အနေနဲ့အာနာကိုတင်မတရားလုပြီးတဲ့နောက်ပိုင်းမှာကျူးလွန်တဲ့အမှုတွေကိုနိုင်ငံနေမှာကျွန်တော်တို့ခုနကိစ္စမျိုးတရားဆွဲဆိုနိုင်မှုအတွက်တရားဆွဲဆိုအဖွဲ့တွေတရားဆွဲဆိုနိုင်မဲ့လမ်းကြောင်းတွေကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်အဲဒီတော့ဩစတြေးလျနိုင်ငံမျိုးမှာနယူးဇီလန်နိုင်ငံမျိုးမှာချက်နိုင်ငံမျိုးမှာတခြားသောနိုင်ငံတွေမှာဖြစ်နိုင်တဲ့လမ်းကြောင်းတွေကိုကျွန်တော်ရှာဖွေနေတယ်ပြီးရင်လမ်းကြောင်းတွေမကဘဲနဲ့တရားဆွဲဆိုတဲ့လမ်းကြောင်းတိုင်းဘသူကဆွဲဆိုနိုင်ပါလဲဆွဲဆိုတဲ့ခါမှာထွက်ဆိုနိုင်မဲ့သူကရောကျွန်တော်သူ့ကိုလုံခြုံစွာတရားရုံးမှာထွက်ဆိုနိုင်မှုတဲ့ဘယ်လိုလုပ်မလဲအဲ့ဒီအစီအစဉ်တော့ကျွန်တော်တို့ဒါပြင်ဆင်ထားပြီးသားဖြစ်ပါတယ်ဒါတော့ NUG နေနဲ့အစိုးရအနေနဲ့တရားဆွဲဆိုတာမရှိသည့်တိုင်အောင်ဆွဲဆိုမဲ့တရားဆွဲဆိုအဖွဲ့အစည်းတရားဆွဲဆိုမဲ့ဟိုကျွန်တော်ဥပဒေရေးရာဆိုင်ရာဒီ law firm တွေကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုတွေသူတို့နဲ့လက်တွဲပြီးတော့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေရအခုဆိုတနှစ်ကျော်ရှိပါပြီဗျာ
ဟုတ်ကဲ့ဗျာနောက်တစ်ခုကတော့ပေါ့နော်ဒီတွန်လိုင်းအင်အားစုတွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေပေါ့နော်လူမျိုးပြည်သူလူထုအပေါ်ထိခိုက်စေတဲ့လုပ်ရက်တွေဒါမှမဟုတ်ရင်လူမျိုးလူခွင့်ရေးချိုးဖောက်မှုလူသားရာဇဝတ်မှုဖြစ်နိုင်တဲ့အထည်ဖြစ်နိုင်တဲ့ဟာမျိုးတွေရှိမရှိစောင့်ကြည့်စစ်ဆေးတဲ့ရန်နေရာဘက်ဆိုရင်အန်ယူဂျီနဲ့ဘာတွေလုပ်နေလဲဘလို့တွေ့ရှိမှုတွေရှိလဲပေါ့နော
်ဒီမေးခွန်းအရင်အစဉ်အဆက်ပဲဆိုရပဲတော်မီမေးလို့ရှိရင်တော့မရှိပါဘူးဒါတွေမဟုတ်ပါဘူးကျွန်တော်ပြည်ပလှုပ်ကြံပြောဆိုတာလို့ပြောပါလိမ့်မယ်ဒါပေမဲ့ကျွန်တော် NUG ရဲ့လူခွေရေးဆိုင်ရာဝန်ကြီးနဲ့ပြောမယ်ဆိုရင်ဖြစ်ပြက်နေတာကျွန်တော်တို့သိပါတယ်ကျွန်တော်တို့လည်းအာကိုတကြီးနဲ့တိုင်ကြားမှုတွေရရှိပါတယ်ဒါကပထမအဦးဆုံးပေါ့နော်ဒါပေမဲ့အဲ့ဒီလောက်နဲ့ကျွန်တော်တို့ကစာရေးတိုင်ရပါတယ်ဆိုရဲဟာမျိုးနဲ့ကျွန်တော်မရဘူးဗျဘာလှုပ်ဆောင်လဲကျွန်တော်ပြောချင်ပါတယ်အဲ့တော့ပထမဆုံးတစ်ခုကတော့ဒီလိုတိုင်ကြားမှုတွေကိုလက်ခံနိုင်တဲ့တိုင်ကြားရေးရန်နေရာကျွန်တော်တို့ဝန်ကြီးဌာနအားလုံးပါတဲ့တိုင်ကြားရေးเนาะကျွန်တော်ဘဟုကော်မတီရှိပါတယ်ရရှိတဲ့အစာတွေကိုကျွန်တော်တို့ဒါကိုကျွန်တော်တေချာစစ်စစ်တယ်စုံစမ်းတယ်ပြီးလို့ရှိရင်တက်ဆိုင်ရာဝန်ကြီးဌာနအဓိကကျွန်တော်တို့ကတော့အများဆုံးပေါ့เนาะဒါပြည်ထိုင်းနဲ့ပတ်သက်တဲ့အရာတွေနောက်ကာကွယ်ရေးနဲ့ပတ်သက်တဲ့အရာတွေဘာလို့မြေပြင်မှာဒါတွေကအဓိကပြည်သူနဲ့အများဆုံးထိစပ်တဲ့နေရာမှာဖြစ်တော့အဲ့ဒီပြဿနာလေးကျွန်တော်ရှိပါတယ်အဲ့တော့ဒါတွေကိုကျွန်တော်ရရှိတဲ့ဟာကိုပထမဆုံးတစ်ဆင့်ကတော့တက်ဆိုင်ရာဝန်ကြီးဌာနကချမှတ်ထားတဲ့တရားစီရင်မှုရန်နေရာတိုင်ကျမှုရန်နေရာဘယ်လိုမျိုးအကောင့်ထဲဖော်နိုင်မလဲဒါကိုကျွန်တော်တို့ပြီးမယ်တကယ်လို့အဲ့ဒီကိစ္စတွေမှာကြန့်ကြာမှုတွေရှိလာတယ်ဝန်ကြီးဌာနပူးပေါင်းဆောင်ရွက်ရမယ့်ကိစ္စမျိုးဆိုကျွန်တော်ပူးပေါင်းဆောင်ရွက်တဲ့နည်းလမ်းတွေကိုကျွန်တော်တို့လှုပ်ဆောင်ပါတယ်အဲ့တော့တချို့နေရာတွေမှာကျွန်တော်မြေပြင်မှာပဲကျွန်တော်ဖြည့်ရှင်းလိုက်တဲ့အရာတွေရှိတယ်တချို့ကြလို့ရှိရင်တော့ကျွန်တော်တို့မြေပြင်ကိစ္စမှာတကယ်ကိုကြန့်ကြာနေတဲ့ကိစ္စတွေရှိတယ်လေဝန်ခံတယ်ဘာလို့လဲကျွန်တော်တို့မှာမြေပြင်ခြေနေမှာအလုံးတည်းတိုင်းမင်းကျွန်တော်တို့အခက်ခဲများရှိတယ်တရားရုံးမရှိတဲ့ဟာမျိုးเนาะကျွန်တော်တိုင်ကြားသည့်တိုင်အောင်ဖမ်းဆီးသည့်တိုင်အောင်သူတို့ကြာကြာမထိန်သိမ့်နိုင်တဲ့အရာမျိုးအဲ့ဒါမျိုးကအားနည်းချက်ရှိတဲ့အခါမှာအဲ့ဒါမျိုးကျွန်တော်ရှိပါတယ်ဒါပေမဲ့ကျွန်တော်တို့ခုနောက်ပိုင်းဆိုရင်တော့ကာကွယ်ရေးဝန်ကြီးဌာနတို့ဘာလို့ဆိုရင်ကျူးလွန်တဲ့သူတွေကိုအရေးယူမှုတွေကိုလူသိရှင်ညာကြီးညာလာတယ်အမျိုးသမီးတယောက်ကိုတနက်နေ့ပြစ်တက်လို့เนาะကျွန်တော်အဲ့ PDF ရေးပေါ်တူကိုထောင်း10နှစ်အပြစ်ပေးတယ်ဆိုတဲ့ဟာမျိုးကျွန်တော်ထွက်လာတယ်ဒါတွေကကျွန်တော်တို့ဟိုဒီတဲ့ပို့ပြီးပြည်သူလူထုကိုတိတိအောင်တော့ကျွန်တော်ပို့ပြီးထုတ်ပြန်တင်တာပေါ့နော်အဲ့တော့ကျွန်တော်တို့လူခွေဝန်ကြီးဌာနအနေနဲ့လှုပ်လာဖို့ရယ်လှုပ်လာတဲ့ဟာကိုလည်းပြည်သူလူထုသိအောင်ကျွန်တော်ထုတ်ပြန်မှုအတွက်တာဝန်ဝန်ကြီးဌာနနဲ့ဆက်လက်ပြီးပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်အမြဲတိုက်တွန်းပြီးတော့လှုပ်ဆောင်နေရှိပါတယ်အဲ့တော့မလှုပ်တာမဟုတ်ပါဘူးလှုပ်ပါတယ်ဘာလို့လဲဆိုတော့လူခွေရေးကိုကျွန်တော်လှုပ်မယ်ဆိုရင်တော့စစ်တပ်ကျူးလွန်တာတို့များပြောငါတို့ကျူးလွန်တာဖွယ်ထားဆိုတာဒါလူခွေကိစ္စလှုပ်တာမဟုတ်ဘူး
ဝင်းကြီးနေနေခုဆိုရင်လူခွေကိစ္စတွေဒီဇိုင်းမမတ်ပြောခဲ့တယ်ပေါ့နော်အခုအရင်2017မှာကိုင်ငင်နေရလဲပြောခဲ့တယ်2021နောက်ပိုင်းမှာဒီအစိုးရတာဝန်ရှိသူအနေနဲ့လဲပြောခဲ့တယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံရဲ့လူခွေအခြေအနေကိုပြန်ပြီးတော့ခုနှစ်ကုန်မှာတုံ့တက်တယ်နောက်၈နှစ်အနေထားကိုတုံ့တက်တယ်ဒီစစ်ရေးကျေပြန့်လာတဲ့အချိန်မှာပေါ့နော်လူခွေရဲ့စိုးရင်ချက်တွေဘလောက်ရှိလဲပိုပြီးကောင်းလာဖို့အတွက်မျှော်လင့်ချက်တွေဘလောက်ရှိလဲဗ
ျပိုပြီးကောင်းလာဖို့အချိန်တွေကတော့လမ်းစာကိုပြောမြို့ဥတီနဲ့အားလုံးသိပါတယ်ဒါပေမဲ့ဆိုရင်ဇာတ်ကရှုံမဲမဲတဲ့ပြဿနာအဲ့ဒါတခုကကျွန်တော်တို့မှာသူတို့မှာတိတဲ့ပို့ပြီးတော့ရက်ဆက်ရုပ်မာမှုတော့ကြုံနိုင်တယ်တစ်ချိန်တည်းမှာနေငါတို့ကြောက်လန့်သွားဖို့အတွက်တခါမှမကြုံမှုတဲ့ရက်ဆက်မှုတော့သူတို့လုပ်ပြလိမ့်မယ်အဲ့ဒါကသူတို့ရဲ့ strategy ပဲအဲ့တော့ဒါကိုကျွန်တော်သဘောပေါက်ဖို့လိုတယ
်ဟုတ်ကဲ့ဝင်းကြီးမြအခုလိုမျိုးVOA မင်းမြန်ကအစီအစဉ်မှာအချိန်ပေးပြီးဖြေကြားပေးတော့တဲ့ကျေးဇူးများတင်ပါတယ်ခင်ဗ
ျကျေးဇူးတင်ပါတယ်ခင်ဗျာ
တရုတ်မြန်မာနေဆက်ကိတ်တွေအလုံးကိုတရုတ်ဘက်ကပိတ်လိုက်တာဟာဆိုရင်နိုင်ငံလူထုအတွေ့စီးပွားရေးနှိမ့်နာရတယ်လို့ KIO ကချင်လွတ်မြောက်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်စီးပွားရေးအစီအစဉ်မှာရှင်
ဒီန နေစားကိတ်တွေပိတ်တဲ့ကိစ္စလေးသိချင်လို့ပါအခုအခြေအနေဘယ်လိုရှိပါလဲရှင်ပူမူကြီးအခြေအနေပြန်ဖွင့်မဲ့အခြေအနေရှိပါလားပြန်ရောဖွင့်မှာပြီလား
โอเคป่ะฉันรู้KO ที่ชุมเนี่ยเป็นปิดท้าได้ยุบิเปกะเกติก็รอยุบิสุยาเปกะเนี่ยเปลี่ยนคุยได้สุดาก็รอฉันรู้สิมาที่วันเดินไปแล้วรอจองชาแล้วไม่ชื่อรู้ใช่ไหม
ดีเคไออีแบบปมุจิโรที่เทิงชุมเนี่ยมีดีแบบมาโยดีด้วยแต่ยังไม่ชื่อบาลาเช่น
แต่ยังไม่ชื่อไม่รู้ฉันจะมาเลยอันนั้นฉันรู้ဟိုဘလိုပြောမလဲဆန်ရောက်ကကဒီဒီရောကျွန်တော်တို့ကေကိုချင်းချုပ်တဲ့ဒီမေဘက်ကဒီဒီရောတခါသေးနဲ့ပိတ်လိုက်တယ်ဆိုတာကျွန်တော်တို့ကြားရပါတယ်အလုံးဝန်ထွေလဲမရှိတော့ဘူးအဲ့ကတည်းကနဲ့သူတော့တခါသေးပိတ်တဲ့ပုံစံဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဒီနေဆက်ဒေတာတွေအနေနဲ့တရုတ်ဘက်ကနေပြီးတော့လူသုံးကုန်စားသုံးကုန်အတော်များများကဟိုတရုတ်ဘက်ကတည်ယူပြီးတော့ဟိုတင်သွင်းစားတော့ကြရတာမျိုးလည်းရှိပါတယ်ဆိုတော့ဘုံမူကြီးတို့ဒေတာတွင်မှာဒီရိတ်ခါပြဿနာများရှိလာနိုင်ပါသလားရှင
်ဟုတ်ကဲ့ပါလုံလောဆေကတော့ကျွန်တော်တို့ပဲကစားတယ်ဒီစားနဲ့ရိတ်ခါတွေဥမာပြောမယ်ဆိုလို့ရှိရင်တော့ဟင်းဒီကင်းရွက်ဒီကစားပေါ့နော်အဲ့ဒါတွေကတော့နေချင်းကတော့ဒီခက်ခဲမှုတော့ရှိမှာပါဒါမဲ့တိပိမဒီရာခေခေမောရောအခုလောလောဆယ်ရောမရှိဘူးဒါပေမဲ့နဘက်ကပြည်သူလူထုတွေအလုံးကတော့ချင်းချာချာခေခေပစ်လိုက်လို့ရှင်တော့ချင်းချင်းစီဝါရဲလုတ်တာပေါ့နော်ကုသရွေရဲတွေလုတ်တာနောက်ဒီချက်တုံးစီဒီကစ္စာပေါ့တခြားယူဆောက်ပစ္စည်းတွေကာသာတော့ခေခေရရှိနေပါတယ်ခင်ဗျဒါသာကျွန်တော်တော်တတ်ချက်ပြပါတယ်ခင်ဗျဟုတ်ကဲ့
ဒီတရုတ်ဘက်ကဒီနေဆက်ဂိတ်တွေကိုပိတ်ရတဲ့အကြောင်းပေါ့နော်ဘုံမှုကြီးတို့ဘလို့နားလဲပါလဲရှင
်သူတို့ကတော့ကျွန်တော်တို့ကိုတရားဝင်အကြောင်းကြားတာမရှိဘူးသူတို့လိုက်ပေါ်ကနဲ့သူပြန်ချက်တစ်စုံဒီတွေ့ရတယ်အဲ့ဒါတော့သူတို့ကတော့လမ်းတည်ပြင်ရတယ်ဂိတ်တွေပြင်ရတယ်ဘာငါပေါ့ကွာယူယူလူမှုရေးကိစ္စပုံစံမျိုးဟိုဒီခက်ခဲပိတ်လိုက်တဲ့ဆိုတာတော့ကျွန်တော်တို့ကြားသိရပါတယ်ကျွန်တော်တို့ဟိုတရားဝင်ကကြောင်းချတာတော့မရှိဘူးဒါတည်းချက်ဒုတိယအချက်ကတော့ကျွန်တော်တို့နေဆက်တေသဒီနေ့အချမ်းကြီးဆိုပြီးမှသူကအမေရန်ပြောနေတယ်နေဆက်တေသမှာတက်ပွဲတည်ပေါ်ဆောင်တာမလုပ်ဖို့လဲဖြစ်အားပေးတယ်တော့ရှိပါတယ်ကျွန်တော်တို့ချင်းတေသတို့မြောက်ပိုင်းချမ်းမြောက်ကကတေသတို့မှာလည်းတက်ပွဲတွေဆက်ရှိနေတဲ့ခါကျတော့သူကတော့အဲ့ဒီခိတ်တီပိတ်ပြီးမှကျွန်တော်တို့ကိုပြအပေးတဲ့ပုံစံမျိုးလဲဖြစ်နေတာပေါ့အဲ့ဒါကိုတော့သူတို့ကျွန်တော်တို့ကိုပြောတဲ့နေရာမှာပြောတဲ့စကားထဲမှာအဲ့ဒါတွေတော့ပါတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့တော့ဒီနေဆက်ဒေတာများဟာအဓိကအဖြစ်ဒီလမ်းပန်းဆက်သွယ်ရေးအရာရောနှစ်နိုင်ငံလူထုဟာဒီနေဆက်ဂိတ်တွေပေါ်မှာတည်မီပြီးတော့အသက်မွေးဝမ်းကြောင်းလောက်ကြပါလေဘုံမှုကတော့ဒီနေမှာနေတယ်ဒီနေမှာအခြေခံတော့ဒီပြည်သူတွေအကြောင်းဘုံမှုကအသိဆုံးဖြစ်ပါတယ်ဆိုတော့ဒီလိုနေဆက်ခိတ်တွေပိတ်တာဟာပြည်သူလူထုပေါ့နော်အတွက်ညံ့နာမှုဆိုရင်ဘုံမှုကြီးဘယ်လိုများပြောလို့ရပါလဲရှင
်ဟုတ်ကဲ့ဒီကမှုရှိပါတယ်တစ်ခါကပြည်သူလူထုတွေအကျုပ်ဘက်ကမှရှိတဲ့ပြည်သူလူထုတွေရောနောက်ကျွန်တော်တို့ဒီဘက်မှရှိတဲ့ပြည်သူလူထုတွေအတွက်ဒီကြည့်ကြမလို့ရှိပါတယ်။ဒါကြောင့်အချင်းကြားကြားပြိမ့်လိုက်လို့ရှိရင်တော့ခုနပြောသလိုတစ်ခါပြည်သူလူထုအတော်တော်စွရင်ဖို့တော့များပါတယ်ဟုတ်ကဲ့ဖြစ်ပါတယ်ဒါကတော့အဲ့လိုမျိုးအချင်းကြားကြားပြိမ့်လိုက်လို့ရှိရင်တော့သူတို့ဘက်ကအတွက်လည်းမကောင်းပါဘူးအကျိုးမရှိပါဘူးကျွန်တော်ဘက်ကလည်းမကောင်းပါဘူးအကျိုးမရှိပါဘူးကျွန်တော်တို့လက်နက်ကင်နေတဲ့အဖွဲ့အစည်းတွေအတွက်ကတော့အဲ့လိုကြည့်တော့မဟုတ်ပါဘူးကျွန်တော်တို့ကဘယ်လိုပဲဖြစ်ဒီလက်နဲ့တိုင်နေတဲ့ဒေါ်လာငွေပေါ့ကွာကျွန်တော်ကဒေါ်လာငွေရဲ့ညမ်းချက်တွေကိုတော့ကျွန်တော်တို့ကတော့ရက်သက်သွားမှာတော့မဟုတ်ပါဘူးဒါပေမဲ့ပြည်သူလူထုကတော့ကျွန်တော်တို့ကတော့ကြည့်ရမှာဖြစ်ပါတယ်ကျွန်တော်ပြည်သူလူထုကတော့နိနာမို့တော့ရှိမယ်လို့ကျွန်တော်ရှုမြင်ပါတယ်ခင်ဗျဟုတ်ကဲ့
အခုလက်ရှိမှာရောမြန်မာပြည်တွင်းပေါ့နော်ပြည်တွင်းကလာတဲ့ကားတွေဘာတွေပိတ်မိနေတာများရှိပါလားရှင်ဒီနေဆက်ခိတ်တွေမှာ
ကျွန်တော်တို့ပချင်းပြည်နယ်ဘက်မှာကောဒီဒီမှာဒီ ကိုယ်တော်ဘုပေါ့နော်အကြီးရဲ့အဲလုပ်တဲ့ခိတ်ကြတော့လွယ်ချေပဲရှိပါတယ်ဆိုတော့လွယ်ချေမှာတော့အဲတင်းတင်းပြပါရှိပါပြီဆိုတော့ဗမာပြည်ပြက်ကနဲ့အဲဝန်လာတဲ့ကားတွေလည်းပြိမိတာမရှိပါဘူးအဲဒီလိုပြက်ကနဲ့ဝန်လာတဲ့ကားတွေလည်းပြိမိတာမရှိပါဘူးခင်ဗျဆိုတော့အဲ့ဒီလွှင့်ချင်မှာတော့အဲဒီနေပက်ကပီတိုလိုတို့ဒီအချင်းချင်းအဲဒီကိုရန်ယုံဝင်နေတဲ့အဲဒီကားလောက်ပဲရှိပါတယ်ဒါတော့အဲ့လောက်ကြည့်ရင်ကြီးမားပြဿနာတော့မရှိဘူးခင်ဗျာဆိုတော့ဟိုတခြားမှာတော့ကျွန်တော်ကေဟိုတိကျတဲ့နေမှာတော့တေဝန်အဲနိုင်ငံရဲ့ပြောမယ်ဆိုလို့ရှင်တော့ international labor pick ကြီးရောအဲ့ဒီလွှဲချေပဲရှိပါတယ်ဆိုတော့အဲ့မှာမှခုနပြောလို့တိကျမှ pick meet တရားရောပြထားတာရောမရှိဘူးခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါရှင်ဘုံမူကြီးနော်ဘူးအထူးပဲကျေးဇူးတင်ပါတယ်ရှင
်ခုတော့လူမှုရှုခင်အစီအစဉ်ကိုတင်ပြပါမယ်American ပြည်တော်စုမှာအထက်တန်းနဲ့တက်သူတက်နေကြတဲ့အရွယ်မြန်မာလူငယ်တွေကိုယ့်ရဲ့ချိတ်ဆက်ပြီးအချမ်းညံတွေအထွေအကြုံတွေဖလှယ်နိုင်ကြမဲ့ Burmese Youth Network အကြောင်းမဆွမြမုံကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင
် American ပြည်တော်စုမှာမြန်မာတွေဘွားဒီအထက်တန်းနဲ့တက်သူကောလိပ်တက်နေကြတဲ့လူငယ်တွေကြားမှာလူမှုရေးဒီပညာရေးနဲ့အလုပ်ကိုင်ကိစ္စတွေကိုချိတ်ဆက်ပြီးတော့အကြံဉာဏ်တွေဖလှယ်နိုင်ကြဖို့အတွက် Burmese Youth Network ဆိုတဲ့ကွန်ရက်တစ်ခုဖွဲ့ထားပါတယ်။လူငယ်ချင်းချင်းတိုင်းပြည်ဆွေးနွေးနိုင်ကြဖို့အတွေ့အကြုံတွေမျှဝေနိုင်ကြဖို့အတွက်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအခြေစိုက်တဲ့မြန်မာလူငယ်တွေဖွဲ့ထားတဲ့ကွန်ရက်ဖြစ်ပါတယ်။ဒီကွန်ရက်နဲ့ပတ်သက်လို့ပို့ပြီးတော့သိရဖို့အတွက်အဖွဲ့ဝင်တယောက်ဖြစ်တဲ့မတ်ဂျလိုင်းမိုးအောင်နဲ့မေးမြန်းထားပါတယ်ရှင်
။ဒီ LA မှာပုံကြီးကြောင်တစ်ခုရှိတဲ့ Part Outပါအောင်ပုံကြီးကြောင်ပေါ့အဲ့ပုံကြီးကြောင်ကဒီမြန်မာဟိုလူငယ်တွေကိုကလေးတွေကိုအဲ့ဘာသာရေးတွေပါတယ်အစာသင် or မြန်မာစာပါတယ်သင်ပေးတာပေါ့ and I ပုံမှာပုံအဲ့ပုံကြီးကြောင်မှာရှိတဲ့ပုံပုံတပါအရှင်ပင်နာကြီးကဒီတင်မီတို့ဒီ some local မြန်မာလူငယ်တွေကို agent idea discussion တွေပါတယ်ပေးတာပေါ့သူ့ရဲ့ idea ဒီ recently ဒီရောက်လာခဲ့တဲ့ဟိုမြန်မာပြည်ကလူငယ်တွေအတွက်some sort of resource platform but so that odia atari ba dei ma tin education system ba dei ma tin di fellow ho myanmar lunga dia tharo ku li ya da bo and so I idea ga ni di foundation phit twa da di Burmese Youth Network ko tin mi do di LA and OC county ma shi de Burmese youth ga ho create lo lai da bo di network ga it's for the milo di ma ji bin la de ho LA and OC county ma ni de ho myanmar khle de but also for recent immigrant day, but high school college we want to be a resource platform but academic career go help to develop a network but for my personal experience the America very minority community lay and so the cha ko club the organization for example like Jaunima or you know Korean club Filipino club the Latino organization oh the mean thing and jing go to be like oh the cultural pride she bala the community support she lay but the mean was so scattered so all over the place with the ho lunga network she and the mean ho stronger community pit the chance she da bo
အခုနကပြောအရှင်းပြသလိုပေါ့နော်ဒီသမီးတို့လိုမျိုးဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာကြီးပြင်းလာတဲ့လူငယ်တွေကနေပြီးတော့မှဒီအခုမှဒီမြန်မာနိုင်ငံကနေပြီးတော့ရောက်ပြီးတော့ဟိုအခြေချတဲ့လူငယ်တွေအတွက်ကိုသူတို့လိုအပ်တဲ့အကြံဉာဏ်တွေပေးခြင်းနဲ့သူတို့အတွက်လိုအပ်မဲ့အကူအညီတွေကိုပြောပြခြင်းနဲ့ဆိုတဲ့အခါကျတော့ဘယ်လိုမျိုးပေါ့နော်သူတို့ဒီလိုအကူအညီတွေပေးနိုင်မဲ့တိုးတက်အောင်လို့သူတို့ရဲ့ဒီပညာရေးပိုင်းဒီအလုပ်ကိုင်းပိုင်းမှာတိုးတက်အောင်လို့ဘယ်လိုမျိုးကူညီနိုင်မဲ့လို့ရောဟိုစီစဉ်ထားလဲရှင့်ကူညီဖို့အစီအစဉ်တွေလုပ်ထားလဲရှင့်
So the Miro Akolo po accessible pit out because the Miro di Southern California ho Akolo spread out especially even like Orange LA County my the Miro community a dense population famous you so that's why the Miro in person and online event do she chime and I event yeah either academic or social or career related pima but so for example question and answer event day question and answer panel day ho workshops day ho social bonding events day So, for example, the first event, the question and answer a panel load up about the college with Guadalupe High School clearly but the middle at own high school and college experiences the jump yore fellow college with shout at jump yore or financial aid scholarship information about and the middle officer yeah each of us have our own like unique individual experiences deba and so, since the middle at ho study the line they are so diverse the middle I different I mima clearly various topic to you agenda body feel at it but and the middle is the first-hand experience at it but and then the other week the middle oh college application go boomy read it or workshop or host low it so over Zoom but and then I had a cool season got I so I'm at high school collegiate at college I thought I shall need it so I throw essay by Kumi Obeda, but I'll workshop day and then to meet in the future so many more events, a cool foundation that she did it, but so many more event idea by the meet plan loan it, especially I who so thing I didn't give the Lungari a chance to become friends but and meet each other, social bonding events, just important community event the I'll Nilan at the meet the ဒီမြန်မာကလေးတွေခုနေကြတ
ာဆိုခုနတမီးရှင်းပြခဲ့တယ်လို့ပဲပေါ့เนาะဒီအဖွဲ့ထဲမှာပါတာကဟိုမြန်ပဲအမျိုးဆုံးပေါ့ subject မျိုးဆုံးတက်နေကြတဲ့ဒီလူငယ်တွေကနေပြီးတော့မှလိုအပ်တဲ့အကူအညီတွေပေးနိုင်တယ်ဆိုတော့ဥပမာအားဖြင့်ဘယ်လိုမျိုး subject မျိုးတွေလဲဆိုတာရောပြောပြလို့ရမလားဥပမာတမီးဆိုရင်လဲကိုကိုရိုင်းဘာတက်နေလဲဘယ်လိုမျိုးဆိုရင်ဘယ်လိုမျိုးမေးခွန်းမျိုးတွေနဲ့ပတ်သက်လို့ပေါ့เนาะဟိုမေးခွန်းတွေဆိုရင်ဖြေပို့ပြီးတော့ဖြေနိုင်မယ်လို့ရောပြောလို့ရမလားရှင့်
Okay, okay. So the middle at who I founding officer team got the middle at different who lined yet very diverse. So for example, the Mia at who I who Yoshin Anupinya communications line, but a lot of my founding officer, like for example, one got who graphic design go at then and one got I or a couple got who the medical Siawin line, but so the middle at interest stay the middle the. The middle of personal network, the jama, the middle connection, by Shida, it's very diverse. But the middle of the member network, but so one member in the network got something, resource or something through my Adana Hashini, and then another clear I have little Akuni or Bailey Araba. So we want to make an opportunity for them to connect and learn from each other. But.
ဆိုတော့တယောက်နဲ့တယောက်သူစီမရှိတဲ့အကျန်နဲ့ကိုစီမရှိတဲ့အကျန်တယောက်နဲ့တယောက်ချိတ်ဆက်ပြီးတော့မှဖလဲပေးတဲ့သဘောမျိုးပေါ့လေဆိုတော့နောက်တစ်ခုကခုနကတော့ညီမပြောခဲ့သလိုဆိုလို့ရှိရင်ဒီအဖွဲ့ကဟိုသူအမေရိကကိုခုမှရောက်လာပြီးတော့မှအခြေချတဲ့လူငယ်တွေအတွက်ကိုလည်းရည်ရွယ်တယ်ဆိုတော့အဲ့လိုမျိုးလူငယ်တွေအနေနဲ့ပေါ့နော်ဒီသူတို့အနေနဲ့အင်္ဂလိပ်လိုပြောဖို့အခက်အခဲရှိမယ်ဆိုရင်ရောညီမတို့ကိုရက်ကိုဒီမြန်မာလိုမျိုးပေါ့နော်ဒီလိုဆက်သွယ်ခြင်းလဲဆိုရင်ရောဆက်သွယ်လို့ရနိုင်မလားရှင့်
Yeah, of course, the middle of Golo, I deboard got who, my mom, who, is the guy, who, made out of the way she is. So, not a problem, who, language barrier at the middle, we will work through it together. Anytime the middle, any information, any question, email, the middle, Gmail, BurmeseYouthNetwork@gmail.com. The middle, Instagram account, Burmese Youth Network. I Instagram account, I link my whole member sign up form, she did. I link my, so I Instagram my, I have really at it. And the middle Facebook, I Burmese Youth Network public page, which join really at it. So the middle any event information, update the body, I hold three platform at the middle of minute in Hama.
Burmese Youth Network got much of my mommy and machine.သူတို့လူငယ်ကွန်ရက်အနေနဲ့လက်ရှိမှာဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာရှိတဲ့မြန်မာလူငယ်တွေကိုအဓိကထားပြီးတော့ကူညီနေပေမဲ့နောက်ပိုင်းကျလို့ရှိရင်တော့အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာရှိတဲ့မြန်မာလူငယ်တွေကိုအွန်လိုင်းကနေပြီးတော့ချိတ်ဆက်ကူညီသွားနိုင်အောင်ကြိုးစားမယ်လို့ပြောပါရရှင်။ကျွန်မစုပြန်ပါမှာ
။လူမှုရှုခင်းအစီအစဉ်မှာရှင်။အခုတော့တက်တန့်ရောင်သတင်းလွှာသတင်းပတ်ဆင်ခဏကိုတင်ပြမှာဖြစ်ပါတယ်။ရင်တတော်လှန်ရေးကြီးပေါ်ပေါက်ပြီးမိဖုရားကြီးနှမ်းချစေခဲ့တဲ့အဖြစ်တွေတဲကစိန်လေဆွဲအရှုပ်တော်ပုံတွေတဲကစိန်တွေနဲ့စိန်လေဘတ်ဆွဲကြိုးလီလန်တင်ရောက်ချတာမှာမှန်းထားတဲ့ဈေးထက်အများကြီးပိုပြီးတော့ရသွားပါတယ်။မအေးတန်နာကျော်တက်တန့်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ရ
ဆွစ်ဇာလန်နိုင်ငံဂျနီဗာလေလံပွဲမှာပြင်သစ်မိဖုရားကြီးမာရီအန်ထရိုင်းနန်နဲ့ဆက်ဆက်မှုရှိခဲ့စင်တယ်ဆွဲတကုံးကိုဒေါ်လာ5သန်းနီးပါးနဲ့ရောင်းချခဲ့ပါတယ်ဒီလေလံပွဲနဲ့ပတ်သက်ပြီးတော့ Sotheby လေလံကြီးဟာဥရောပနဲ့အရှိလေပိုင်းလက်ဝိရင်နာဌာနကဥက္ကဋ္ဌ Andre White Coriel ကအခုလိုပြောပါရင
် I was an electric night. It was very it was wonderful to see that the market reacted so well to the things that we were offering.
And လေလံပွဲကတကယ်ကိုစိတ်လှုပ်ရှားစရာပါပဲ။ပြထားတဲ့ပစ္စည်းတွေပေါ်မှာဈေးကွက်ကတုံ့ပြန်မှုကောင်းတာမြင်ရလို့ဝမ်းသာပါတယ်။သမိုင်းဝင်လက်ဝိရင်နာတွေအတွက်အထူးသီးသန့်ဈေးကွက်ရှိနေတယ်ဆိုတာထင်ရှားပါတယ်။ဘာလို့လဲဆိုရင်လူတွေကပစ္စည်းကိုရင်ဝယ်တာမဟုတ်ပါဘူးအဲ့ဒီပစ္စည်းနဲ့ပါလာတဲ့သမိုင်းကိုဝယ်ကြတ
ယ် We're very happy with the results that we had I think that the client who bought it is ecstatic
ဒီလံပွဲရလဒ်တွေကိုကျွန်တော်တို့အရန်ကျင်းတ်ပါတယ်ဝယ်သွားတဲ့သူလည်းအထူးကိုပျော်သွားပါတယ်သူကလေးလံမနိုင်နိုင်အောင်လှုပ်ဖို့ပြင်ထားတာရလည်းရသွားပါတယ်ဆက်ရှိရာစုခေတ်ကလဲဆွဲတစ်ခုကအခုခေတ်ဝယ်လို့မရတော့ဘူးလို့ထင်စရာရှိပေမဲ့တေချာဝင့်မှာချစ်မြတ်နိုးပြီးတော့ကိုဝစ်စင်ပါပါ
အရှာကပုတ်ကလေးကစူဆောင်းသူတယောက်ရောင်းချခဲ့တဲ့ဂျော်ဂျီယန်ခေတ်ကစိန်300ကရက်နဲ့လဲဆွဲကအချိန်အကြာကြီးလေလံအပြိုင်လုခဲ့ရပြီးတော့ဆော်တဘီကမှန်ထားတဲ့ဒေါ်လာ 1.2 တန်းကျော်တဲ့အများကြီးဈေးပိုရတာဖြစ်ပါတယ်ဒီလဲဆွဲမှာပါတဲ့စိန်တွေကတချို့ကမာရီအန်ဒရိုင်းနဲ့ရဲ့လဲဆွဲကလာတာဖြစ်နိုင်တယ်လို့ဆော်တဘီကဒီလထဲမှာပြောသွားတာပါဩစတြေးလျတော်ဝင်မိသားစုဝင်ဖြစ်ပြီးတော့ပြင်သစ်ဘုရင်လူဝေ16ရဲ့ဇနီးဖြစ်လာတဲ့မာရီအန်ဒရိုင်းနက်နန်းကြချိန်မှာပြဿနာတွေနဲ့ပိုဆိုးစေတာနဲ့ပတ်သက်တဲ့စိန်တွေဖြစ်ပါတယ်။ဘုရင်ကြီးရောမိဖုရားရောပြင်သစ်တော်လိုက်ရေးကာလ1993ခုနှစ်မှာခေါင်းဖြတ်ကွက်မြတ်ခံခဲ့ရတာပါ။ဒီစိန်နယ်ဆွဲကိစ္စက1985ခုနှစ်တည်းကဖြစ်ပွားခဲ့တဲ့စိန်နယ်ဆွဲအရှုပ်တော်ဘုံရဲ့အဓိကဆက်ကောင်လည်းဖြစ်ပါတယ်။အဲဒီကငွေကြေးကြက်တဲနေတဲ့မင်းမျိုးမင်းတွေအမျိုးသမီးဖြစ်တဲ့ယွန်ဒီလာမော့ကသူ့ကိုယ်သူပြင်သစ်မိဖုရားလို့အယောင်ဆောင်ပြီးတော့အဲ့မိဖုရားနာမည်နဲ့ငွေမပေးဘဲနဲ့စင်တယ်ဆွဲကိုအရာယူခဲ့တာပါ။နောက်ပိုင်းမှာတရားရုံးကဒီကိစ္စနဲ့မာရီအန်ဒရိုင်းနဲ့မဆိုင်ဘူးသူမှတာဝန်မရှိဘူးလို့ဆုံးဖြတ်ခဲ့ပေမဲ့လေသူတရားလုံးအဆောင်ရောင်များတာတွေကိုစိတ်ဆိုးနေတဲ့လူလူရဲ့စန့်ကျင်မှုကရော့မသွားခဲ့ပါဘူး။ဒါကြောင့်မလို့ဒီကိစ္စကပြင်သစ်တော်လင်ရေးမိကိုပို့တောက်လောင်စေပြီးတော့ပြင်သစ်ပြင်စင်းနဲ့ပြုတ်ကျစေတဲ့အကြောင်းတွေကတစ်ချက်ဖြစ်လာခဲ့ပါတယ်။တော်လင်ရေးပြီးတဲ့နောက်မှာစိန်တယ်ဆွဲအရှုပ်တော်ပုံနဲ့ပတ်သက်တဲ့စာပေနဲ့ရုပ်ရှင်ကားတွေအများကြီးထွက်ခဲ့တာပါ။ဒီလေဆွဲကိုလေးလံအောင်သွားတဲ့သူကအထူးကိုပြောရွှင်နေတယ်လို့လည်းလေးလံကြီးဟာပြောပါတယ
်။သူကတိတ်လာတဲ့စကားတစ်ခုကျွန်တော်ကိုပြောသွားပါတယ်။ဒီလေဆွဲကိုလေးလံအောင်တာကျမအတိတ်ကိုပြောတယ်ဒါပေမဲ့ကျမကပန်းရှင်မဟုတ်ဘူးနောက်ပန်းရှင်တယောက်မရောက်လာခင်အထိဂျားတဲ့ကထိန်းသိမ်းဆောင်းရှောက်မဲ့သူပဲဖြစ်တယ်လို့ပြောပါတယ
် There's an expert person who will come along and
1980ဝင်းကျင်ကဖန်တီးခဲ့တဲ့မူရင်းလေဆွဲကစိန်တွေကိုမှောင်ခိုဈေးကွက်မှာတစားစီပန်းရောင်းခဲ့လို့နောက်ကျောင်းလိုက်ဖို့မဖြစ်နိုင်သလောက်ပါပဲဒါပေမဲ့စိန်တွေရဲ့အရေးသွေးနဲ့တက်တန်းကမူရင်းလေဆွဲတွေကပဲဖြစ်နိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်လေရင်းပတ်ပေါ်ပါပုံဖန်တီးထားတဲ့ဒီလေဆွဲကဖွင့်ဝင်လို့ရသလိုရှေ့မှာလည်းထုံးဝင်လို့ရတာပါအရင်ပိုင်းရှင်တွေထဲမှာတော့ Britain က Marquess of Anglesey Anglesey နဲ့ဇာလဲပါဝင်ခဲ့ပြီးတော့သူ့ရဲ့မိသားစုတွေကတယောက်ကဒုတိယမြောက် Elizabeth ဘုရင်မကြီးရဲ့နန်းတက်ဖွဲ့မှာဝစ်ဆင်ခဲ့တယ်လို့ Sotheby ကပြောပါတယ်ရှင်
ခုတော့တရင်အချင်းချုပ်ကိုပြောပြပေးပါမယ်ရှင်။အစင်းရေဆုံးတိုင်းပြည်တွေအတွက်ရန်ပုံငွေဒေါ်လာတန်ပေါင်း4000ကိုအမေရိကန်ကထည့်ဝင်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြောလိုက်ပါတယ်။ကမ္ဘာ့ဘဏ်ရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ IDA ကိုလာမယ့်3နှစ်အတွင်းဒေါ်လာ4ဘီလီယံထည့်ဝင်ဖို့ကတိကဝတ်ပြုကြောင်းသမ္မတဘိုင်ဒန်ကဘရာဇီးလ်နိုင်ငံ Rio de Janeiro မှာကျင်းပနေတဲ့ G20 ခေါ်စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားအပေါ်မှာပိုပြီးတော့ရန်ပွားနေတယ်လို့ရုရှားအစိုးရကတနင်္လာနေ့မှာဆွဆွဲလိုက်ပါတယ်။အမေရိကန်ကပေးထားတဲ့တဝဲပစ်ဒုံးချီတွေနဲ့ရုရှားနိုင်ငံအတွင်ပစ်ခွင့်ကိုသမ္မတဘိုင်ဒန်ကယူကရိန်းကိုပေးလိုက်တဲ့အတွက်အကြီးအသေးသဘောအရအခြေအနေသည့်ဖြစ်လာပြီးတင်းမာမှုတန်တရာအသည့်ဖြစ်လာတယ်လို့ရုရှားအစိုးရပြောကွေးရဒမထရီပက်စကော့ကပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ရုရှားတို့စီးရေးပူးပေါင်းဆောင်ရွက်မှုကိုအဆုံးသတ်ဖို့တောင်ကိုရီးယားသမ္မတကတောင်းဆိုလိုက်ပါတယ်ရှင်။ နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျမတို့ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမတင်ကြီးထိုက်ပါ